Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တာမြန်မာပိုင်းစီစဉ်2018ခုနှစ်ဩဂုတ်လ15ရက်ပထမနေ့မနက်ခင်းတန်လွင်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line to meter 30 40 48အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကူမနေပိုင်းစီစဉ်ကိုတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထွက်ချတဲ့သတင်းတွေကတော့ဗြိတိသျှပါလီမန်အနေကားနဲ့ဝင်တိုက်ခဲ့သူကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါပြီအီတလီနိုင်ငံကအဝေးဘေးလမ်းမှာရှိတဲ့တရားပြူကျခဲ့တာကြောင့်လူ35ဦးသေဆုံးသွားပါတယ်မြန်မာနိုင်ငံဗဟိုဘဏ်ကနိုင်ငံခြားငွေလဲလှယ်နှုန်းသတ်မှတ်ပေးတဲ့စနစ်ဖျက်သိမ်းလိုက်ပါတယ်ဒီလိုထွက်ချတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာခင
်ဗျာကောင်းပါခင်ဗျာအဲ့လိုမျိုးသတင်းတွေနားဆင်ကြပြီးလို့ရှိရင်ဆက်ပြီးတော့ကြားမယ်ထဲမှာဆိုရင်
ဒီဘာရေးကြရတယ်ကျွန်တော်မြင်တာနိုင်ငံရေးတဲ့ပါတာပေါ့လေ US နဲ့အနောက်နိုင်ငံတွေကလော်လင့်တယ်လို့မဝင်မလားမကူကြဘူးလို့ကျွန်တော်မြင်ပါတာ
ကြာစင်းနေတဲ့မြန်မာစီးပွားရေးကိုအစိုးရကကြားဝင်ပြီးတော့ကူညီဖို့လိုနေပြီလားဆိုတဲ့အကြောင်းဆက်သွယ်မေးမြန်းချက်ထဲကဖြစ်ပါတယ်မကြခင်နားဆင်ကြမှာပါအဲ့ဒါပြီးလို့ရှိရင်မြန်မာနိုင်ငံမှာနိုင်ငံခြားငွေအယောင်းဝယ်လုပ်တဲ့အခါဘူဘန်ကထိန်းချုပ်မှုတွေမလုပ်တော့ဘူးဆိုတဲ့အကြောင်းထိုင်းနယ်စပ်ကုန်သွယ်ရေးမှာမြန်မာငွေတန်ဖိုးတွေထိုးစိုက်ကြဆင်းနေတယ်ဆိုတဲ့အကြောင်းဆရာတွေကိုနားဆင်ရဖို့ရှိပါတယ်အင်္ဂါညတရက်လည်လိုက်စီစဉ်ကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံဝင်နိုင်တဲ့တော်ခင်မျိုးသက်တို့ကကြေညာကြပါလိမ့်မယ
်ဒီနေ့ငါမှာလမ်းသွားလမ်းလာတွေနဲ့စပင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြင်ဘက်ကအတားအဆီးတွေကိုပါဝင်တိုက်ခဲ့တယ်လို့တန်တရားရှိခံရသူအမျိုးသားတအုပ်ကိုလန်နန်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်လူ3ဦးဒဏ်ရာရသွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတိုက်ခတ်ခဲ့တဲ့ကားထဲမှာတခြားသူတယောက်မှလိုက်ပါလာခြင်းမရှိသလိုတခြားလက်နက်တွေလည်းကားထဲမှာမတွေ့ဘူးလို့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်သူဟာအသက်30နီးပါးရှိသူဖြစ်တယ်လို့ဆိုပါတယ်။ဒါဟာတမင်ရည်ရွယ်ပြုတ်လို့တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုတာသိကြပေမဲ့ဘာကြောင့်အခုလိုတိုက်ခိုက်တယ်ဆိုတဲ့အကြောင်းရင်းကိုမသိရသေးကြောင်းလန်ဒန်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီး Neil Basu ကသတင်းတောက်တွေကိုပြောပါတယ်။ဘသူဖြစ်တယ်ဆိုတာနဲ့ဘာကြောင့်အခုလိုတိုက်ခိုက်တယ်ဆိုတာသိနေအောင်ရဲတပ်ဖွဲ့ကစုံစမ်းမေးမြန်းမှုတွေကိုကာရကံရှင်ဘက်ကကောင်းမွန်စွာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့လည်း Neil Basu ကပြောပါတယ်။အခုဖမ်းဆီးခံထားရသူဟာဗြိတိသျှတံပြန်အကြမ်းဖက်ဝါဒတပ်ဖြတ်ရေးအဖွဲ့နဲ့တခြားထောက်လှမ်းရေးအေဂျင်စီတွေအကြမ်းမူလကသိရှိထားသူမဟုတ်ကြောင်းလည်းလက်ထောက်ကော်မရှင်နာမင်းကြီး Neil Basu ကပြောပါတယ်။ဝန်ကြီးချုပ် Treasurer May ကတော့ဝက်မင်းနစ္စတာလွတ်တော်အဆောက်အဦနီးမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသူတွေအတွက်ဆုတောင်းပေးကြောင်း Twitter လူမှုကွန်ရက်ကတင်ရေးသားခဲ့ပါတယ်
။အီတလီနိုင်ငံမြောက်ပိုင်းဂန်နိုဝါစိတ်ကမ်းမြို့အဝေးပြေးလမ်းမှာပေါ့ကမော်ရန်တီတရဟာအင်္ဂါနေ့ကပြင်းထန်တဲ့မုန်တိုင်းထံကြောင့်ပျို့ကျခဲ့တဲ့အတွက်အပြည့်စီတွေအောက်မှာပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့အီတလီကယ်ဆယ်ရေးတွေညလုံးပေါက်ရှာဖွေနေကြပါတယ်။တရရဲ့ကြီးမားတဲ့အပိုင်းတစ်ပိုင်းပြတ်ကျခဲ့တဲ့အတွက်တရပေါ်ကကားတချို့ဟာအမြင့်ပေး150လောက်ကနေပြုတ်ကျခဲ့တာပါ။ကြီးမားတဲ့ကွန်ကရစ်နဲ့တမနီအပိုင်းစားတွေလည်းတရအောင်မှရှိနေတဲ့ဆက်မှုဝင်တွေကိုပြုတ်ကျခဲ့တာဖြစ်ပါတယ်။တည်ဆုံးသူအနည်းဆုံး26ယောက်ရှိနိုင်တယ်။တချို့သတင်းတွေမှာတော့တည်ဆုံးသူအလုံးပေါင်း35ယောက်ထိရှိနိုင်တယ်လို့ဖော်ပြပါတယ်။တရပြုတ်ပြက်ချိန်မှာပြုတ်ကျခဲ့တဲ့ကားအဆင့်ရေက30ကျော်တယ်လို့အာဏာပိုင်တွေကပြောပါတယ်။အပျက်စီးပုံတွေကြားကအသက်ရှင်ရရှိသူ9ယောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့မိတပ်တပ်ဖွဲ့အရာရှိသူကပြောပါတယ်။တည်ဆုံးသူတွေဟာတရပေါ်ကဖြတ်ကျော်တဲ့ကားတွေပေါ်ကဖြစ်ပြီးတော့ဘေးပတ်ဝန်းကျင်ကလူတော်တယောက်မှအသေးပြောက်မရှိဘူးလို့အနာဘင်တွေကပြောပါတယ်ဒီတနာအီတလီနဲ့ပြင်းတဲ့နှစ်နိုင်ငံကြားပင်မအဝေးဘေးလမ်းမကြီးပေါ်မှာရှိပါတယ်1968ခုနှစ်မှာတရားစတင်ဖွင့်လှစ်တာဖြစ်ပြီးတဖြည်းဖြည်းယိုယွန်းလာတဲ့တရားပြုတ်ပြင်မှုအခုခါပိုခက်ခဲလာတာပါဒုတိယဝန်ကြီးချုပ်ကတော့အခုအပြည့်စည်းကိုကြည့်ရင်အီတလီဟာဥရောပသမဂ္ဂ EU ရဲ့ဘတ်ဂျက်ငွေအသုံးစည်းမျဉ်းကိုချိုးဖောက်နေတဲ့အတိုင်းနိုင်ငံအခြေခံအဆောက်အုံတွေအတွက်ငွေပိုးပြီးသုံးဖို့လိုနေပြီဆိုတာပြနေတယ်လို့ပြောပါတယ်
အခွန်တင်းရှောင်မှုဗန်စင်ရဲ့လင်းလဲဖွင့်လှစ်ခဲ့မှုတွေနဲ့တရားစွဲခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမွေးစစ်စီရင်ရေးအဖွဲ့အကြီးအကဲဟောင်းပေါ်မနဖော့ရဲ့ရှင်းနေတဲ့ဘက်ကတက်တဲ့တူဦးတယောက်မှခေါ်ဆိုခြင်းမရှိသလိုသူကိုယ်တိုင်ကိုလည်းထွက်ဆိုခံခြင်းမရှိဘဲအင်္ဂါနေ့မှာသူတို့ရဲ့ခုခံချေပမှုတွေကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။သူ့ပေါ်တင်ထားတဲ့ဆွဲချက်16ချက်ကိုပယ်ချပေးဖို့မနဖော့ရဲ့တောင်းဆိုချက်ကိုတရားသူကြီး TS Ellis ကပယ်ချလိုက်ပါတယ်။သူ့ပေါ်အပြစ်ရှိတယ်မရှိဘူးဆိုတဲ့ခုံတမာတိအဖွဲ့ရဲ့ဆုံးဖြတ်ချက်မချခင်သူ့ရဲ့ရှင်းနေတူဦးကဒီကနေ့ဗုဒ္ဓနေ့မှာအပြစ်သက်တင်ပြခွင့်ရှိမယ်လို့လည်းတရားသူကြီးကပြောပါတယ်။အမှုအတွက်သူ့အနေနဲ့ကိုယ်တိုင်ခုခံတင်ပြလိုပါသလားလို့တရားသူကြီးကအသက်69နှစ်အရွယ်မနဖော့ကိုမေးတာမှာမတင်ပြလိုကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြစ်မှုရှိကြောင်းထင်ရှားခဲ့ရင်တော့သူ့အနေနဲ့နှစ်ရှည်ထောင်ဒဏ်ကျခံရနိုင်ပါတယ်။ဒါ့အပြင်ဒီကိစ္စနဲ့ဆက်နွယ်မှုရှိတဲ့တခြားအမှုတွေအတွက်လည်းသူ့အနေနဲ့ရှေ့လာထဲမှာထပ်မံရင်ဆိုင်ရအောင်မှဖြစ်ပါတယ်။ 2016ခုနှစ်နှစ်လပိုင်းလောက်မှာတမရထွန်းရဲ့မဲဆစ်စုံရေးအဖွဲ့အတွက်အလုပ်လုပ်မပေးခင်နှစ်တန်ကြာကယူကရိန်းတမရဖီတာယာနူကိုဗစ်အတွက်အလုပ်လုပ်ပေးစဉ်ရရှိခဲ့တဲ့တန်ပေါင်းများစွာသောဒေါ်လာငွေတွေကိုအခွန်မဆောင်ပဲပြည်ပနိုင်ငံကဗန်နီမှာလျှို့ဝှက်သိမ်းဆည်းထားခဲ့တဲ့ဆိုပြီးအထူးဆောင်သားစစ်ဆေးမှုရောဘတ်မူလာရဲ့ရှင်းလင်းတွေကရုံးတော်မှာသတင်းနှစ်ပတ်ကြာလောက်တင်သွင်းခဲ့ကြတာဖြစ်ပါတယ
်။ဗန်နီဇွဲလာနိုင်ငံမှာတမရနီကိုလတ်မဒူရိုကိုလှုပ်ချံမှုစူးစမ်းမှုမှာပါဝင်ပတ်သက်နေတယ်လို့တန်ပြန်ရှိမှုနဲ့အစ်မြင့်စစ်တပ်အရာရှိကြီးနှုတ်ကိုဖမ်းဆီးလိုက်ကြောင်းအစိုးရရှင်းလင်းတွေကပြောပါတယ်။တန်ပြန်ရှိသူအရေးအတွက်ဟာ34ဦးထိတိုးလာခဲ့ပြီးဒီထဲမှာဗိုလ်ချုပ်ကြီးတဦးဗိုလ်မှူးကြီးမဒူရိုအစိုးရကိုဆန့်ကျင်တဲ့လွှတ်တော်အမှ2ဦးလဲပါတယ်လို့ရှေ့နေချုပ်တရက်ဝီလျံဆက်ကအင်ကာနေမှာပြောပါတယ်စစ်တပ်အခမ်းအနားတစ်ခုမှာသမ္မတမဒူရိုမင်းကွန်းပြောနေတဲ့နေရာနာကမှာပလတ်စတစ်ဖောက်ခွဲပစ္စည်းတွေပါတဲ့ဝေးထင်း drone ရဲ့နှစ်ဆင်းနဲ့ဖောက်ခွဲပြီးတော့လောက်ကြံမှုစူးစမ်းခဲ့ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်အခုချိန်ထိဖမ်းထားသူ14ဦးရှိပြီးတော့လို့လဲရှေ့နေချုပ်ကပြောပါတယ်အဖမ်းခံတဲ့အရာရှိကြီးနှစ်ဦးမှာတဦးကဗင်နီဇွဲလားနိုင်ငံတော်အဆောင်တက်ကဗိုလ်ချုပ်ကြီးတဦးပါအသက်29နှစ်ရွယ်အတိုက်ခံအမတ်တဦးလည်းအဖမ်းခံခဲ့ရပြီးသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လူသက်ဖို့စူးစမ်းမှုတွေနဲ့ဆွဲချက်တင်ထားပါတယ်ကိုလံဘီယာနိုင်ငံဘိုဂိုတာမှာရောက်နေတဲ့ထင်ရှားတဲ့တိုက်ခိုက်လွှတ်တော်မှဂျူလီယိုဘိုဂတ်ကိုဗင်နီဇွဲလားနိုင်ငံပြန်ပြီးပို့ပေးဖို့လဲဗင်နီဇွဲလားအရာရှိတွေကကိုလံဘီယာအစိုးရကိုတောင်းဆိုနေပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတဲ့အချိန်မှာပဲဗဟိုဘဏ်ကနေ့စဉ်နိုင်ငံခြားငွေလဲနှုန်းသတ်မှတ်ပေးနေတဲ့အစဉ်အလာကိုမနေ့အင်္ဂါနေ့ကရုပ်သိမ်းလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်တဲ့နေရာမှာဗဟိုဘဏ်ကသတ်မှတ်ပေးထားတဲ့နေ့စဉ်နှုန်းတဲ့3.800ခန့်နှုန်းတဲ့ကျော်ပြီးဒါမှမဟုတ်နှိမ့်ချပြီးမလဲရဆိုတဲ့ကန့်သတ်ချက်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒီကိစ္စကိုဗဟိုဘဏ်ကကြားဝင်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုနေကြမှာပဲဗဟိုဘဏ်ကငွေလဲနှုန်းသတ်မှတ်ပေးနေမှုကိုရုပ်တရက်ဖျက်သိမ်းလိုက်တဲ့လို့ရဟာအားအသင့်စရာဖြစ်သွားစေခဲ့ပါတယ်။အနေဒီအစိုးရတက်လာတဲ့2016ခုနှစ်အစောပိုင်းကာလတွေမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1000ဝန်းကျင်နဲ့လဲလှယ်ခဲ့ရကလွန်ခဲ့တဲ့လပိုင်းအတွင်းမြန်မာကျပ်ငွေတန်ဖိုးတဖြည်းဖြည်းကျလာခဲ့ပြီးဘိုဘန်ကကြေညာချက်ထုတ်ပြန်တဲ့ဩဂုတ်လ14ရက်အင်္ဂါနေ့မှာတော့ဒေါ်လာကို1942ကျပ်ကနေ1500ပတ်ဝန်းကျင်အထိပေါက်နေကြတာပါမူအရဒါဟာမားရဲနဲ့လို့ရလို့မဆိုနိုင်ပေမဲ့လည်းမင်းကျက်သေးတဲ့မြန်မာနိုင်ငံရဲ့ဈေးကွက်စီးပွားရေးအနေအထားနဲ့နိုင်ငံခြားငွေလဲလှယ်နှုန်းဈေးကွက်အခြေအနေတွေကအချိန်အခါမှားရစ်နေတယ်လို့ဘိုဘန်ရဲ့ဆုံးဖြတ်ချက်အပေါ်ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ဒါအပြင်လက်တလောမြန်မာနိုင်ငံရဲ့စီးပွားရေးမှာပို့ကုန်တဲ့သွင်းကုန်ပမာဏများနေတဲ့အတွက်နိုင်ငံခြားငွေသုံးစွဲမှုပမာဏပဲမမြတဲ့အခြေအနေတွေကြုံတွေ့နေရတာကြောင့်အစိုးရရဲ့ဘန်တာဝန်ရှိသူတွေဘက်ကခိုင်မာတဲ့စီးပွားရေးမူဝါဒ policy တွေချမှတ်ဆောင်ရွက်ဖို့အရေးတကြီးလိုအပ်နေပြီလို့လည်းစီးပွားရေးလုပ်ငန်းရှင်အတန်းဝန်ကထောက်ပြပြောဆိုကြပါတယ
်။ဒီကနေ့ဩဂုတ်လ15ရက်နေ့ဟာအိန္ဒိယနိုင်ငံရဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်ပြီးအိန္ဒိယအစိုးရကလွတ်လပ်ရေးနေ့မတိုင်ခင်ကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်နိမိတ်တစ်လျှောက်မှာလုံခြုံရေးတွေတိုးမြှင့်ချထားတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်အာတန်ရိုင်ဖယ်တပ်တွေချထားပြီးဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာတော့ BSF နယ်စပ်လုံခြုံရေးတပ်တွေကိုချထားတာပါ။အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာနယ်စပ်လုံခြုံရေးတပ်တွေကိုတိုးမြှင့်ပြီးနယ်စပ်ခေတွေကိုကျော်ဖြတ်သွားလာမှုနဲ့နယ်စပ်ဒေသလှုပ်ရှားမှုမှန်မြန်စစ်ဆေးဖို့ညွှန်ကြားထားတယ်လို့ Tripura ပြည်နယ်ရဲချုပ်ကပြောပါတယ်ဒီပြည်နယ်မှာလေစိတ်တွေဘူတာယုံတွေကားကစ်တွေဈေးဆိုင်ကြီးတွေနဲ့လူစီကားရနေရာတွေပြင်အဝင်ထွက်ဂိတ်တွေအားလုံးအတွက်လုံခြုံရေးတွန့်မြင့်ထားပြီး CCTV ကင်မရာတွေနဲ့ရင်အသွားလာလူအသွားလာတွေကိုစောင့်ကြည့်စစ်ဆေးမှာပါညဘက်ပတ်တောင်တွန့်မြင့်လှဲ့မဲ့ပြင်ပုံမှန်ကင်းလက်မှုကိုလည်းမပြတ်လှုပ်ဆောင်မယ်လို့ပြောပါတယ်နေဆက်တတိုင်းကာယံမထားတဲ့အိန္ဒိယမြန်မာနေဆက်မှာတော့အာတန်ရိုင်ဖယ်တပ်တွေကိုတက်လန့်ထားတယ်လို့အိုက်ဇောကအာတန်ရိုင်ဖယ်တပ်အရာရှိသူကပြောပါတယ်ထရီပူရာမက္ခာယာလာမီဇိုရမ်နဲ့အာတန်ပြည်နယ်တွေဟာဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ကီလိုမီတာ1800ကျော်ထိစပ်နေသလိုမီဇိုရမ်မဏိပူနာဂလန်နဲ့အရူနာချောပရာဒက်ရှ်ပြည်နယ်တွေကတော့မြန်မာနဲ့နယ်စပ်ကီလိုမီတာ1600ကျော်ထိစပ်နေတာဖြစ်ပါတယ်။လုံခြုံရေးတိုးမြင့်မှုကိုဩဂုတ်လ18ရက်နေ့တည်လှုပ်မှာပါ
ထိုင်ဝမ်သမ္မတဟာအခုသတင်းပတ်တွင်လော့စ်အန်ဂျလိစ်မြို့ကိုရောက်နေပြီးဒါဟာ15နှစ်တင်ထိုင်ဝမ်သမ္မတတဦးအနေနဲ့အမေရိကန်ပြည်ထောင်စုမှပထမဆုံးအကြိမ်အဖြစ်အများပြည်သူရှေ့မှစကားပြောကြားခြင်းဖြစ်ပါတယ်။ဒါအမေရိကန်နဲ့ထိုင်ဝမ်အကြားဆက်ဆံရေးတိုးတက်လာတဲ့လက္ခဏာလည်းဖြစ်ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ဟာအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီး တနင်္လာနေ့အင်္ဂါနေ့တွေမှာလဲထိုင်ဝမ်နယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တွေ့ဆုံတာကြောင့်ဒီဟုတ်အစိုးရရဲ့တရားဝင်ကန့်ကွက်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဒီဟုတ်တို့ကထိုင်ဝမ်ကျွန်းဟာပြည်မကြီးကခွဲထွက်သွားတဲ့အစိတ်အပိုင်းအဖြစ်သတ်မှတ်ထားတာပါ။အမေရိကန်အစိုးရတဲကယာတုကြီးငယ်မရွေးအရာရှိတွေထိုင်ဝမ်ကိုတရားဝင်သွားရောက်ခွင့်နဲ့ထိုင်ဝမ်ကအစစ်မြေအရာရှိတွေလည်းအမေရိကန်ကိုလာရောက်ခွင့်ပြုတဲ့ထိုင်ဝမ်ခီးသောက်ခွင့်ဆိုင်ရာဥပဒေကိုအမေရိကန်လွှတ်တော်ကအခုနှစ်တွင်တင်းကြီးတညွတ်ထက်အတည်ပြုပြဋ္ဌာန်းလိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားသဘောထားကွဲပြားမှုတွေကြီးထွားလာနေပါတယ်။သမရဆိုင်အင်းဝမ်အခုလာရောက်တဲ့ခီးစဉ်ဟာအဲ့ဒီခီးတော်ခွင့်ဥပဒေကိုသမရဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုပြီးနောက်ပိုင်းပထမဆုံးလာရောက်ခြင်းဖြစ်ပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးအမေရိကန်လွှတ်တော်အမတ်တွေရဲ့ထောက်ခံအားပေးမှုတွေလည်းရှိနေပါတယ
်။အာကာသခီးကိုခီးတဲ့တင်ပြီးပထမဆုံးစတင်ပြန်တမ်းမဲ့ SpaceX Dragon အာကာသယာဉ်နဲ့လိုက်ပါရတာဟာတသက်မှတကကြုံတော့ကြုံခဲ့အခွင့်ရတခုလို့အာကာသယာဉ်မှုတွေကပြောပါတယ်။အာကာသယာဉ်မှုတွေကလာမယ့်နှစ်ထဲမှာပထမဆုံးခီးတဲ့တင်အာကာသလွန်ပြိုင်ရင်ကိုမောင်းနေပြီးခီးတဲ့တွေကိုအာကာသရဲပို့ပေးပြီး American ပြည်တော်စုကိုပြန်လဲတည်ဆောင်လာနိုင်ဖို့အတွက်စီစဉ်နေတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်တဲ့တော်ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်ပေးပါတော့မယ်။မြန်မာသတင်းတွေမလာခင်မှာကိုရီးယားသတင်းနဲ့စပါမယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေနောက်လာတဲ့မှာနောက်တစ်ချိန်တွေ့ဆုံကြပါလိမ့်မယ်။ဘယ်နည်းဆိုတာမသေးကြသေးပေမဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာတွေ့ဖို့တော့စီစဉ်ထားကြပါပြီ။နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတည်တာတဲ့လှုပ်ဆောင်မှုတွေမမြင်ရသေးလို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေတွေ့ဆုံကြတာအမေရိကန်နဲ့ထိဆက်ဆက်ဆံမှုတွေရင်ကားတဲ့ပို့ပြီးတော့ရှိလာတာတွေကတော့အစိုးရကအကောင်းလို့မြင်ရမယ့်သဘောရှိပါတယ်။နောက်ဆုံးချင်းတွေဘလို့ရှိတဲ့ဆိုတော့ကိုကြည့်ကြအောင်ပါ။ကိုရီးယားစစ်ပွဲတရားဝင်အဆုံးသတ်ရေးကြေညာဖို့မြောက်ကိုရီးယားကိုအကြင်ကြင်တိုက်တွန်းပြောဆိုနေလာခဲ့ကြတာကြားပါပြီ။စစ်ပွဲတရားဝင်အဆုံးသတ်ရေးအတွက်ပြန်လည်ယုံကြည်မှုတွေတိုးပွားနေဖို့လိုသလိုနျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေဟာလည်းတိုးတက်နေဖို့လိုပါတယ်။ပြီးခဲ့တဲ့ဇွန်လ12ရက်နေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ပြီးတော့သဘောတူညီခဲ့ကြတဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်ကိုအကောင့်ထည့်ဖို့ရေးမှာအမန်တကယ်တရှိဖြစ်ပျက်နေတာတွေပေါ်မှာအမေရိကန်ဘက်ကလက်ခံယုံကြည်သင့်တယ်လို့တောင်ကိုရီးယားဆိုရပိုင်းယုံဟပ်သတင်းကဆိုပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးဆိုင်ရာဝေဖန်သုံးသပ်ချက်ဆောင်မတဲ့ပုဂ္ဂိုလ်ယုံဟပ်သတင်းမှာတင်းနာနေတုန်းကဖော်ပြထားတာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးမြင့်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကပြစ်ဒဏ်ခတ်ရေးယူတာတွေကိုလည်းမြောက်ကိုရီးယားကိုဆက်ပြီးတော့လုပ်နေတဲ့ပုံစံကတော့အဆက်အဟမရှိလာဘူးလို့ဆောင်မမှာသတိပေးရေးသားထားပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေသုံးချိန်မြောက်တွေ့ဆုံကြဖို့သဘောတူညီခဲ့ပြီးတဲ့နောက်ပိုင်းဒီဆောင်မယုံဟပ်တဲ့မှာဖော်ပြလာတာပါ Washington DC အခြေစိုက် Center for the National Interest ဌာနကကာကွယ်ဆိုင်ရာလေ့လာမှုအဖွဲ့ရဲ့ညွှန်ကြားမှု Harry Gazanis ကတော့ American နဲ့မြောက်ကိုရီးယားကြားမှာတောင်ကိုရီးယားကဝင်ပြီးတော့စစ်ဆက်ပေးကျင်နေပုံရတယ်လို့ဆိုပါတယ
် Seems like the North Koreans want a lot of concessions up front before they're willing to really even talk about
မြောက်ကိုရီးယားရဲ့ nuclear အစီအစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေမှာသမ္မတ Trump အစိုးရဘက်ကပြောနေတာကနောက်ကျောင်းပြန်မလှည့်တဲ့အစီအစဉ်ဖြစ်ရမယ်ဖြစ်သိမှုလုပ်ငန်းတွေတကယ်ဟုတ်မဟုတ်စီစဉ်နိုင်ရမယ်နျူကလ িয়ার အစီအစဉ်ကိုလုံးဝအဆုံးစအောင်ဖြစ်သိမ်းရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့နျူကလ িয়ার လက်နက်ဖြစ်သိမ်းရေးကိစ္စကိုတကယ်တမ်းအသေးချာမပြောကြခင်မှာသူတို့ကိုအချိုးသက်ဆက်ဆံမှုတွေအကြီးအကျယ်လုပ်ပေးစေခြင်းပုံရပါတယ်ဆိုတော့ဝါရှင်တန်နဲ့ပျုံယမ်းအကြမ်းမှာအမြင်တွေဆန့်ကျင်ဘက်ဖြစ်နေတာသိထင်ရှားပါတယ်ဒီကွာဟာကျဖြစ်နေတာကိုတောင်ကိုရီးယားကဂျာဝင်စစ်ဆက်ပြီးခြင်းပုံရပါတယ်။ဘာတွေဖြစ်မှာမလဲဆိုတာကတော့မကြခင်ကျွန်တော်တွေ့ရပါလိမ့်မယ်
။နောက်လာတဲ့မှာတွေ့ဆုံကြမဲ့တောင်မြောက်ကိုရီးယားထိပ်သီးတွေ့ဆုံဆွေးနွေးမှုဟာဘယ်သူအကျိုးအတွက်ပို့ပြီးတော့များလိမ့်မယ်ဆိုတာထက်ခေါင်းဆောင်နှစ်ဦးစလုံးကအကျိုးတူလိုလားမှုတွေနဲ့တွေ့ဆုံခြင်းနေကြတာလို့ Harry Gazanis ကသုံးသပ်ပါတယ
်။ See it's mutual. I think for Moon in South Korea, you know, his popularity has dipped a little bit. The economy is
ကျွန်တော်ကတော့နှစ်ဖက်လုံးအကျိုးတူလိုလားမှုတွေရှိနေတယ်လို့ထင်ပါတယ်။တောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့လူကြိုက်များမှုနှုန်းကနည်းနည်းကျလာနေတယ်။စီးပွားရေးအခက်အခဲတွေပြဿနာတွေကလည်းတောင်ကိုရီးယားမှာနည်းနည်းဆလာနေပါပြီ။ကင်ဂျုံအွန်းအတက်ကတော့သိရှင်းပါတယ်။သူဟာတောင်ကိုရီးယားရဲ့ယင်းနှိမ့်ပြုံနှံမှုတွေကိုတကယ်လူကြီးနေတာပါ။သမိုင်းတွင်မဲ့လှုပ်ဆောင်ချက်အမွေအနှစ်တွေလည်းထားခဲ့နိုင်ဖို့သူကကြိုးစားနေပါတယ်။နိုင်ငံတကာကနေသူ့ကိုတည်ဝင်လက်ခံပြီးဆက်ဆံနိုင်အောင်လဲကင်ဂျွန်အွန်းကကြိုးပမ်းနေတာပါအဲ့ဒါကြောင့်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကနောက်တစ်ကြိမ်သူတို့ထပ်တွေ့ဆုံကြရေးအကျိုးတူလိုလားမှုတွေရှိနေတယ်လို့ထင်ပါတယ
်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေမစခင်တခြားလိုချင်တာတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုနေတာတွေကတကယ်တမ်းတော့လဲမဆန်းပါဘူးလို့ကာကွယ်ဆိုင်ရာလေ့လာသုံးသပ်သူ Harry Gazanis ကပြောပါတယ
် I'm not surprised. I mean, the North Koreans have been very clear in a lot of their public statements that
ကျွန်တော်တော့မအောင်ပါဘူး။နောက်ကိုရီးယားလူသစ်စင်ရတေဝင်ထုတ်ပြန်ချက်တွေထဲမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုလူလူလာလာလှုပ်ချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်မစခင်သူတို့လူချင်းတာတွေကကိုရီးယားစစ်ဘက်ကိုတေဝင်အဆုံးစက်ချင်တာတို့သူတို့ကိုအေးအေးဒဏ်ခတ်ထားတာကိုပြန်လည်ယူသိမ်းပေးစီချင်တာတို့တွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာတခြားနိုင်ငံတွေနဲ့ဒန်းတူတည်ဝင်အသီးမှတ်ပြုပြီးအယောတဝင်ဆက်ဆံမှုတွေသူတို့လိုလားနေပုံရပါတယ်
။ပြီးခဲ့တဲ့ဧပြီလမှာပထမဆုံးချိန်ဖြစ်တောင်နဲ့မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတဲ့ကကိုရီးယားစစ်ပွဲကိုတည်ဝင်အဆုံးသတ်ရေးကြေညာကြဖို့နှစ်ဖက်ဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်။နောက်လာတဲ့မှာထပ်ပြီးတော့မတွေ့ကြခင်လောလောဆယ်မှာတော့1953ခုနှစ်ကိုရီးယားစစ်ပွဲကာလကလေးကကွဲကွာနေခဲ့ကြတဲ့နှစ်ဖက်မိသားစုဝင်တွေပြန်ပြီးတော့တွေ့ဆုံနိုင်ရေးကြိုတင်စီစဉ်မှုတောင်ကိုရီးယားဘက်ကရှေ့ပြေးအဖွဲ့တစ်ခုမြောက်ကိုရီးယားနိုင်ငံကိုထွက်ခွာသွားပါပြီ။အဲ့ဒီစီစဉ်မှာတော့တနိုင်ငံစီကတစ်ဖက်ကိုလူတရာစီပါဝင်ကြမဲ့မိသားစုပြန်လည်တွေ့ဆုံကြရေးစီစဉ်ပဲဖြစ်ပါလေ။နိုင်ငံချင်းငွေရောင်းဝယ်တဲ့နေရာမှာဘိုးဘဏ်သတ်မှတ်ချက်ပေါင်ထားရှိတာကိုပဲဖြစ်တဲ့ကြောင့်မြန်မာနိုင်ငံဘိုးဘဏ်ကကြေညာခဲ့ပါတယ်အမေရိကန်ဒေါ်လာလဲတဲ့နှုန်းမြင့်နေတဲ့အချိန်မှာဘိုးဘဏ်ကနိုင်ငံခြားငွေလဲမှုထိန်းချုပ်တာကိုလုံးဝပယ်ဖျက်လိုက်တာကဘာကြောင့်လဲဒီလိုပယ်ဖျက်လိုက်လို့နိုင်ငံခြားငွေလဲလှယ်မှုဈေးကွက်ဘာတွေမျှော်လင့်စရာရှိလာမလဲစတာတွေကိုသိနိုင်ဖို့ဘိုးဘဏ်ဒုဥက္ကဋ္ဌတာဝန်ယူခဲ့ဘူးသူဦးတန်းလွင်ကိုကိုသားညုံကမေးထားပါတယ်အရင်ဆုံးတော့နိုင်ငံခြားငွေလဲနဲ့နှုန်းနဲ့ပတ်သက်ပြီးတော့ဘိုးဘဏ်ရဲ့သတ်မှတ်ချက်ပေါင်းကဘယ်လိုလဲဆိုတော့ဦးတန်းလွင်ကအခုလိုဆက်ရှင်းပါတယ
်တဘောတရားဘာလဲဆိုတော့ဒီreference rate ကိုရလာဘိုးဘာတတ်မှတ်တဲ့တော့ဥပမာဘယ်လောက်ပေါ့ဒီနေ့ပေါက်ဈေးမှာဘယ်လောက်ရှိတယ်အဲ့ဒီပုံမှာမှာပုံကြီးကဘာဖြစ်စီဒီငွေလဲလဲကောင်တာပေါ့နော် money changer ကြီးခေါ်တော့ပေါ့အဲရောက်လာဆိုရင်ကိုကဟလာဟို plus 0.8% တဲ့မကျော်ရပါဘူးဝယ်ရဲဆိုရင်လည်း
ဟိုကဘိုးဘာတတ်မှတ်ထားတဲ့နှုန်းကဘိုးဘာတတ်မှတ်ထားတဲ့နှုန်းအခြေခံ
ဒါပေါ့ဒီဒီ reference rate ဆိုတော့ဒီဒီဂျားအတွက်မှာပေါ့
ဟ
ို plus or minus ဆိုတာအဲ့ဒီကဲမကျော်ဟာနောက်ဒီအောက်ထဲမာဒီအောက်ထဲမကျော်ဟာအပေါ်နဲ့အောက်ကိုတတ်မှတ်ပေးတဲ့နှုန်းပေါ့နောက်ပိုင်းကျတော့လဲလဲနှုန်းတွေအတက်ကျတယ်များလာတော့ဘိုးဘာတတ်မှတ်တဲ့နှုန်းတွေကွာကြတဲ့အချိန်မှာဒီခုပေါင်းကကြော်ကြော်သွားတာပေါ့ဒီကဖောက်ပြတဲ့အတွက်တခါဒါအေးအေးမယ်လို့ဘာလို့တခါလေဟိုတတိပေးတာလို့ဖြစ်လာတာပေါ့ပြရတာကဒါဆိုရင်တော့ဒီတိုင်းဖြစ်နေတော့မကောင်းဘူးအဲ့တော့အကောင်းဆုံးကတော့ဈေးကွက်မှာပေါက်နေတဲ့ဟာလားခုနကြိုက်ဈေးဝယ်ကြိုက်ဈေးရောင်းပေါ့အဲ့ဒီပုံစံနဲ့ဒါဈေးကွက်စီးပွားရေးအခြေခံသဘောတရားပါပဲအဲ့ဒါနဲ့ပဲတော့သူလွတ်လွတ်လပ်လပ်ရောင်းတာတို့ဝယ်တာတို့လုပ်ပစီတော့ကျွန်တော်မပါတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဒီခုနပြောတဲ့တတ်မှတ်ချက်ကိုသူကပယ်ဖျက်ပေးလိုက်တာ
ဥပမာဆိုရင်ဘိုးဘန်းဒီကနေ့1300တတ်မှတ်လိုက်မယ်ဒါပေမဲ့တတ်မှတ်ချက်စံလေးတစ်ခုထားထားခြင်းအဖြစ်သူတို့ကြော်ရင်အောင်မှအလွန်မင်းကြော်သွားတဲ့ဟာမျိုးမဖြစ်နိုင်အောင်မထိမထားနိုင်ဘူးလားအခုလို့လွတ်ပေးလိုက်ခြင်းအဖြစ်ပူဆိုးမသွားနိုင်ဘူးလား
ခုနဈေးကွက်စီးပွားရေးစနစ်မှာတော့ဒါလုတ်တင်လုတ်ထိုက်တယ်လုပ်ရပါဒါပေါ်ပါမားတယ်လို့တော့ပြောလို့မရဘူး။အဲတခုပဲရှိရအချိန်ကာနဲ့ကျွန်တော်ရဲ့ရေးကွက်အနေထားကြတော့သူကအဲ့ဒါမတုံ့တက်မိတာဖြစ်ဖြစ်နိုင်တယ်။ရေးကွက်စီဝါရေးစနစ်ကျင့်သုံးတယ်နိုင်ငံတော်တော်များများမှာရေးကွက်ကတော့ရင်းချက်သွားပြီ။ရေးကွက်ကတော့သူထိန်းသွားတာ။ဒါကပေါ်ပါလိုက်ပြီးတော့ဆော့ဖြစ်ကြမလို့တော့ဘူး။ဒါပေမဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးကြတော့ဥပမာ frontier economy ပေါ့နော်။အခုမှရေးကွက်စီဝါရေးစနစ်ကိုစပြီးတော့ကျင့်သုံးနေနိုင်ငံအော်နောက်ပြီးတော့ခုနမင်း foreign exchange market တွေလည်းပြည်ပြင်းမရှိသေးတဲ့နိုင်ငံအတွက်ကတော့နော်ဈေးကွက်ကတိတ်ပြီးတော့ရင်းချက်မှုမရှိဘူးအထင်းတစ်ခုတစ်ခုတော့နည်းနည်းထားဖို့လိုတယ်ဘိုးဘာကလောလောဆယ်ဒီတတ်မှတ်တယ်38ရာငွေတို့ plus and minus ပေါ့လေအပေါ်နဲ့အောက်ဒီဆိုရတဲ့ဒီ net တွေကကျင်းတယ်ပေါ့ bandwidth ခေါ်တာပေါ့အဲ့ဒါကျင်းတယ်အဲ့ဒါနည်းနည်းချဲ့ပေးပါဟုတ်လားဥပမာ200ခန်းတို့200ခန်းတို့အပေါ်200ခန်းတို့ဒါမှမဟုတ် 200 ခန်းတို့အောက်ကို200ခန်းတို့တော့ဝင်လို့လို့မကောင်းဘူးလားအဲ့ဒါဆိုတော့နည်းလေးတော့ဟိုအတက်ရှူချောင်းတာပေါ့ဗျာ
လက်တွေ့ဈေးကွက်ထဲမှာတော့တကယ်တမ်းဒေါ်လာနဲ့ပတ်သက်လို့ value ဟာရောင်းလို့ဟာဘယ်လိုများအခြေအနေရှိလဲခဗျာ
ကတ်တာဒီမှာတခုအားနေချက်ရှိတာပါလဲဆိုတော့ကျွန်တော်ဒီမှာဟိုနိုင်ငံခြားငွေကြေးဈေးကွက်ပေါ့အဲ့ဒါကပြည်ပြင်မဖြစ်သေးဘူးဒီမှာကျွန်တော်က interbank market လောက်ပဲရှိသေးတယ်အဲ့တော့ပြည်ပြင်မဖြစ်သေးတဲ့အချိန်မှာတော့ဒီခုနပြောတဲ့နဲ့ဒီခုနဒေါ်လာsupply နဲ့လာပြီဆိုရင်ဝယ်ဖြည့်တဲ့ operation ပေါ့ကျွန်တော်တို့ကခုနနိုင်ငံခြားနေဝယ်ပြီးတော့မှဖြည့်တဲ့စနစ်မျိုးတွေကတိတ်ပြီးတော့မထွက်ကြသေးဘူးဈေးကွက်မှာသူက pointe fs market ရှိလာမှဒါပြည်ပြင်ဖြစ်မဲ့ကိစ္စလေ
းခုအနေထားကဒီနိုင်ငံခြားဒီငွေလဲလဲနှုန်းကိုထိန်းချုပ်ဖို့ကြိုးစားတာပေါ့အရင်တော့ကစစ်ဆိုးကလက်ထက်တုန်းက fc ဆိုပြီးတော့အဲကျွန်တော် currency တမျိုးသူထွင်ခဲ့တာရှိပါတယ်ဒါပေမဲ့မအောင်မြင်ဘူးပေါ့နော်အဲ့တော့အခုအနေထားမှာဘိုးပန်နေနဲ့တကယ်လုတ်တဲ့နေဟာမျိုးပေါ့နော်ဒီတနည်းပဲရှိလားတခြားနည်းတွေရောဗာများရှိနိုင်ပါလဲခင်ဗျအ
ဲ့တော့လည်းမအောင်မြင်တာခုနပြောတဲ့ရှိကွက်မှာသူကဟို intervention နဲ့တအားလုပ်တာဟုတ်တော့ပြီးထိန်းချုပ်တာတော့ဘာလို့ဒီဈေးနဲ့ရောင်းမှာတော့တက်လို့တာဟုတ်အခုကတော့ဒီလိုဟာမျိုးတွေလုပ်လို့တော့မရတော့ဝယ်တာရောင်းတာကိုနည်းနည်းလေးဟိုတည်ငြိမ်တော့လုပ်ချင်တယ်ဆိုတော့ဆန္ဒရှိလို့ရှိရတော့တော်ရိုက်တဲ့နည်းနဲ့ပဲတော်ပါပဲ
ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကတော့ဦးတန်းလွင်ကဘိုးဘန်မှာလဲတာဝန်ယူခဲ့ဘူးသူဆိုတော့ဘိုးဘန်ကအခုလိုဒီတတ်မှတ်ချက်ဘောင်ဆောင်ရွက်ချက်ကိုပယ်ပြီးတော့အမှားစာနဲ့သူပယ်ဖြတ်လိုက်တာပေါ့ဒီ3.8%ခန့်တတ်မှတ်ထားတော့ပယ်ဖြတ်လိုက်တဲ့ကိစ္စလုပ်ရတဲ့ပတ်သက်လို့ဦးတန်းလွင်လုတ်တဲ့နေထင်လားဒါကအောက်မြင်မဲ့ထင်လား
ဟိုအဲ့လိုကြီးဆိုရင်ကျွန်တော်ကပြောဖို့မသိဘူးပေါ့လေဒါဟိုလို့ဘုတ်တင်လားဆိုတာတော့ဈေးကွက်စီးပွားရေးအခြေခံစောစောကြောင့်ပြောရပါပြီဈေးကွက်စီးပွားရေးအခြေခံသဘောတရားဆိုတော့ဒါလုတ်တင်တဲ့ကိစ္စပဲလုတ်တဲ့အချိန်ကတင့်မတင့်ဆိုတာဒါစဉ်းစားဖို့လိုတော့သူတို့ကလည်း IMF ကလည်းသူအကြံပေးနေတာပဲလေအခုဖြစ်လာရင်ဘယ်ကျစီဘာဆက်ယူမလဲဘာလို့ဆိုတာဒါသူတို့စီမှာတော့ရှိပြမှာရှိပါပါဒါပေမဲ့ဟိုကျွန်တော်ကဖြစ်စေချင်တာကဟာလာပူပွားဒီလိုလုတ်ပဲဆိုရင်တော့နည်းနည်းဟိုပုံပွင့်လင်းလင်းပေါ့ transparency ပေါ့ဗျာ transparently နဲ့ကဈေးကွက်ကိုအသိပေးလို့ရှိရင်တော့ထိတ်ကြော်တာနည်းနည်းပို့လို့ရမလားလို့ဒါအဲ့လိုလည်းစဉ်းစားမိတာ
ဘိုဘန်ဒေါက်တာဟောင်းဦးတန်းလွင်ရှင်းပြခဲ့တာပါမြန်မာနိုင်ငံမှာစီးပွားရေးရဥဆောင်မှုအားနဲ့နေပြီးတော့လက်ရှိကြာဆင်းနေတဲ့စီးပွားရေးခြေနေရအစိုးရကအရေးပေါ်ကြားဝင်ပြီးတော့ဆောင်ရွက်ပေးဖို့လိုအပ်နေပြီလို့အစိုးရဗဏ္ဍာရေးဌာနအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဥကန်ထွန်းကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံသားငွေလဲနှုန်းဘိုဘန်ကသတ်မှတ်ပြီးတဲ့စနစ်ကိုအင်္ဂါနေ့ကပယ်ဖျက်လိုက်တဲ့ပုံမှာသူကအခုလိုမတုံ့ပြန်လိုက်တာပါဒီအကြောင်းပြေဆုံးကိုဇော်ဝင်းနိုင်ကပြောပါလိမ့်မယ်
မြန်မာနိုင်ငံရဲ့နိုင်ငံသားငွေလဲနှုန်းကိုဗဟိုဘဏ်ကသတ်မှတ်ပေးထားတဲ့နှုန်းထားတဲ့3.8%ခန့်လုံးကျော်ပြီးဒါမှမဟုတ်အဲ့ဒီအောက်ကျပြီးအယောင်အဝယ်မလုပ်အားလို့နေ့စဉ်သတ်မှတ်ပေးထားတာကိုပယ်ဖျက်လိုက်ကြောင်းဗဟိုဘဏ်ကမနေ့ဩဂုတ်လ14ရက်နေ့မှာရုတ်တရက်ကြေညာလိုက်တာပါဒီကိစ္စကိုဗဟိုဘဏ်ကကြားဝင်ဆောင်ရွက်ဖို့လိုအပ်နေကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုနေကြမှာပဲဗဟိုဘဏ်ကငွေလဲနှုန်းသတ်မှတ်ပေးနေမှုကိုဖျက်သိမ်းလိုက်တဲ့လောက်ရအပေါ်အာအာတင့်စရာဖြစ်စေခဲ့ပါတယ်အနေဒီအစိုးရတက်လာတဲ့2016ခုနှစ်အစောပိုင်းကာလတွေမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1000ဝန်းကျင်နဲ့လဲလှယ်ခဲ့ရာကလွန်ခဲ့တဲ့လပိုင်းအတွင်းမြန်မာကျပ်ငွေတန်ဖိုးတဖြည်းဖြည်းကျလာခဲ့ပြီးဗဟိုဘဏ်ကကြေညာချက်ထုတ်ပြန်တဲ့ဩဂုတ်လ14ရက်အင်္ဂါနေ့မှာတော့ဒေါ်လာကို1942ကျပ်ကနေ1500ဝန်းကျင်အထိပေါက်နေခဲ့တာပါမူအရဒါဟာမှားယွင်းတဲ့လုပ်ရလို့မဆိုနိုင်ပေမဲ့မရင်ကျက်သေးတဲ့မြန်မာနိုင်ငံရဲ့ဈေးကွက်စီးပွားရေးအနေအထားနဲ့နိုင်ငံခြားငွေလဲလှယ်နှုန်းဈေးကွက်အခြေအနေတွေကအချိန်အခါမှားယွင်းနေတယ်လို့ဗဟိုဘဏ်ရဲ့ဆုံးဖြတ်ချက်အပေါ်ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်။ဗဏ္ဍာရေးဌာနမှစီးရင်ကန်ကြုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှအခြေစိုက်နေထိုင်တဲ့ဥကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အမေရိကန်ကျွန်တော်မှတကယ်ထိတ်ပိုင်းပါလေ။အစိုးရဘက်ကနေဥဆောင်ပြီးတော့လေ။တပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဗဏ္ဍာရေးတို့ပြည်ဘောဘန်တို့ကိုလူလူက conference ကျနေတဲ့အချိန်မှာတပတ်ဆုံးဆုံးပြီးတော့ကဲတော်တော်တပတ်ကစီးပွားရေးရောလူလူပဲကတော့ဒါကိုစောင့်ကြည့်ဟာသူအစိုးရတော့တခုကူစားနေပြီဒါတို့ရေုံကြည်နဲ့စောင့်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင် shock treatment တော့ပေးရမှာလို့ကျွန်တော်မြင်တာ
အခုလိုစီးပွားရေးရအရေးပေါ်အခြေအနေဆက်ရောက်နေတဲ့ကာလမှာတိုင်းပြည်ခေါင်းဆောင်ပိုင်းကလူထုကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးရဥဆောင်မှုဘိုင်းမှာအားနေတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥကန်ထွန်းကဆက်ပြောပါတယ်
ကျွန်တော်များစီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ဟိုတန်းကြီးကစီးပွားရေးဥထိတ်ထားမှာဆိုအခုဒီတလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဖိုင်ကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတည်မှလေမသိဘူးဖွင့်လဲရမယ်ငါတို့ဒါတွေလုပ်နေပါပြီနောက်တစ်ချက်ကစီးပွားရေးကြရတယ်ကျွန်တော်မြင်တာနိုင်ငံရေးတဲ့ပါတာပေါ့လေကျွန်တော် US နဲ့အနောက်နိုင်ငံတွေကလွန်လင်းတယ်လို့မဝင်မလာမကူကြဘူးလို့ကျွန်တော်မြင်ပါတယ်ဒီကအားကိုးနေရတာဒီအစီပိုင်းကပဲဂျပန်တို့တရုတ်တို့လောက်နေပဲသူတို့ကဥရောပနဲ့အမေရိကန်လောက်အင်အားမရှိအဲ့ဒါတွေကိုကလည်းဝန်လာနိုင်အောင်လဲကျွန်တော်တစ်ဖက်ကနိုင်ငံရေးရစ조사တင်တယ်တစ်ဖက်ကလည်းစီးပွားရေးကိုကလည်းဘုဒ္ဓကိုငါတို့ဥဆောင်တောင်းပေးပါတယ်ဆိုတာကိုအဲ့လိုပေါ့ short term မှာအဲ့ဒါတွေပါလာမယ်လေကျွန်တော်စီးပွားရေးကိုငါတို့ဥစားပေးနေပြီလို့ဆိုရင်ဒီနိုင်ငံရေးဟိုဒီချိန်နေရေဒီကြီးတဲ့ကိစ္စတွေကလည်းတပိုင်းပါလေ။အဲစီးပွားရေးကတော့ပြတ်မထားပါဘူးဆိုတာပါလေ
။အမေရိကန်နိုင်ငံမှာလည်းတိုင်းပြည်အတွင်းကြုံတွေ့နေရတဲ့ကဏ္ဍအလိုက်ပြဿနာတွေကို drugs are economics are စသဖြင့် မွေးစည်းဝါးပြဿနာကိုဥဆောင်ဖြေရှင်းပေးမဲ့သူစီးပွားရေးအကြက်တဲကိုဖောက်ထွင်းကြော်လန့်နိုင်မဲ့တာဝန်ခံစသဖြင့်ဂန္ဓာအလိုက်ကျွမ်းကျင်သူတွေကိုတမရကခန့်အပ်တာဝန်ပေးတဲ့အစဉ်အလာရှိပါတယ်အခုမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့စီးပွားရေးအကြက်တဲအတွက်လည်းပြည်ပကစီးပွားရေးပညာရှင်တွေလုပ်ငန်းရှင်တွေကျွမ်းကျင်သူတွေအားလုံးကိုအစိုးရကခေါ်တွေ့ပြီးအဖြေရှာသင့်တယ်လို့ဆိုပါတယ
်လုတ်တင်တာကတော့ထိပ်ပိုင်းကတော့တာဝန်ရှိတယ်ဆိုတာဟိုမှာတမရတို့လိုခေါင်းဆောင်တို့လိုအနေအစီးပွားရေးတို့ဖြစ်ပြီးကျွန်တော်အမြန်ဆုံးတစ်ခုခုပေါ့လေဘူးဒီမှာဆိုရင်ကျွန်တော်ဆို personal transit တစ်ခုဖြစ်လိုက်သူကိုယ်တိုင်လေတစ်ခုခုဝင်ပြီးတော့ commonly ပြေးလိုက်တာလှုပ်လိုက်တာလေးကတော့ထိရောက်တယ်အဲ့ဒီသဘောမျိုးပေါ့လေကျွန်တော်ကတာဝန်ရှိရင်ချက်ချင်းတော့စီဝိုင်းသဘောမျိုးခေါ်လိုက်မယ်အခုဆိုင်နဲ့ဘာနာကြီးသူဘာနုနဲ့မျက်နှာဆုံးပြီးဆွေးနွေးမယ်ဆွေးနွေးပြီးတော့သူရဲ့ဆန္ဒကဒီပေါ်မှာဘယ်လိုမို့လဲအားမရတာလို့shop ဖြစ်တာလို့ဖြစ်လို့ရှိရင်ကျွန်တော်ဆိုရင်တော့ကမန်နဲ့စီဝေးလှုပ်လိုက်ပြီးတော့တဲ့ဒါတွေကိုကူစားဖို့ဟောလိုဟောလိုလုပ်မယ်ဆိုပြီးတော့လူတွေပြောင်းနေပြောင်းနေခါကျပြန် reform လုပ်လိုက်ပြီးတော့နိုင်ငံရေးကိုပြောင်းလိုက်လို့ရှိရင်အဲ့လိုကူစားမှရမှာလို့ကျွန်တော်ထင်တယ်လေပုံမှန်နည်းရင်တော့လုပ်လို့မရဘူးအဲငါတို့ဟိုဆွေးနွေးကြရလူငယ်လူသစ်တင်ရဟောလိုပြန်ပြီးတော့ခြေတက်ကြမယ်လှုပ်ကြမယ်ဆိုရင်နည်းနည်းပေါ့လေစီဝေးပိုင်းမှာ confidence ရှိပြန်ရစတော့ပြန်လို့ရလာမယ်လို့ကျွန်တော်တို့ယူဆအဲ့လို short thing နဲ့ပေးရမယ်လို့ကျွန်တော်ထင်တယ
်မြန်မာနိုင်ငံကလူငယ်တွေထဲမှာနိုင်ငံတကာအတွေ့အကြုံရှိပြီးစေတနာတန်းတန်းနဲ့တိုင်းပြည်အတွက်ကြီးပွားတိုးတက်အောင်လှုပ်ဆောင်ပေးနိုင်သူတွေအများအပြားရှိနေတာကြောင့်အဲ့လိုလူငယ်တွေကိုနေရာပေးတင်တယ်လို့လည်းဥက္ကန့်ထွန်းကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအခုရပိုင်းတွေအတွင်းအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းဟာဒေါ်လာကို1500ဝန်းကျင်တိဖြစ်လာနေပြီးတော့ထိုင်းမြန်မာနေဆက်ဘက်မှာလည်းငွေလဲနှုန်းကမြန်မာငွေ1,300ကိုထိုင်းပတ်ငွေ2250လောက်ထိထိုးကျနေပါတယ်အဲဒါကြောင့်နေဆက်ကုန်သွယ်ရေးမှာအယောင်းဝယ်တွေအေးနေသလိုထိုင်းနိုင်ငံကနေမြန်မာဘက်ကိုတင်ပို့တဲ့ကုန်တွေလည်းရော့ကျလာနေပါတယ်ဒီအကြောင်းပြေဆုံးထိုင်းခြေစိုက်မအေးမှာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာဒေါ်လာဈေးတွေတက်လာလို့မြန်မာကျပ်ငွေတန်ဖိုးရော့ကျသွားတယ်လို့ထိုင်းမြန်မာနေဆက်မှာလည်းမြန်မာကျပ်ငွေဈေးနှုန်းကကျပ်ငွေတစ်သိန်းကိုဘတ်ငွေ2300နီးပါးကနေဘတ်ငွေ2250အထိကျဆင်းလာတာမို့အယောင်းဝယ်တွေကျဆင်းလာနေကြောင်းထိုင်းမြန်မာနယ်စပ်ကနေမြန်မာဘက်ကိုအထယ်အလိုက်တွေနဲ့လူသုံးကုန်ပစ္စည်းတွေပို့ဆောင်နေတဲ့ကုန်တွေတူကပြောပြပါတယ
်ဒီစီးရပြဿနာရေမိုးရင်းဖြစ်တာရေအောက်မှာဒီငွေဈေးတွေကြောင့်အယောင်းဝယ်တွေအေးပစ္စည်းဈေးတက်သွားတာကြတော့အောက်ရန်ကုန်ဘက်မှာနယ်ဘက်မှာရှိတဲ့ဝယ်လက်ဆက်ဆံမှာကြတော့သူတို့ကပစ္စည်းတွေဝယ်ဖို့ခါကြတော့တွန့်သွားတယ်လေဥမာကုန်တွေငငယ်လေးဆိုရင်ပထမ20တစ်ခါကုန်20ဝယ်လို့အခု30 25ပဲအဲ့လောက်မျိုးပေါ့ตัวนั้นวิ่งจ่อออกมาป่ะยางวันเอราเนี่ยไม่ค้านได้เออแม้ว่าได้ยางวันเนี่ยเอรา
ดีด้วยกงเตอตอแม้ๆก็တော့เนซက်ကိုกงปิซี้ဝယ်ဖို့ลาราเนทွားจ่าเลยလို့လဲဆိုပါတယ်မြန်မာပြည်ကဒေါ်လာဈေးတက်တာမြန်မာငွေဈေးจ่าတာ ड़ी ထိုင်းဘက်ကငွေဈေးတွေတက်ပြီးမြန်မာငွေဈေးတွေจ่าနေတာ ड़ी ဟာဆက်ဆက်နေတဲ့အတွက်เนซက်အယောင်းဝယ်တွေမှာလဲထိခိုက်မှုတွေရှိနေပြီးမြန်မာပြည်ရင်းကစားသုံးသူတွေအဖို့ကုန်ဈေးနှုန်းတက်တဲ့ဒဏ်ကိုခံနေရတယ်ဆိုပြီးမဲဆောက်မြို့မှာစိုက်ပျိုးရေးလုပ်ငန်းတွေကိုလုပ်ပြီးမြန်မာပြည်ဘက်ကိုအသေးနံပြိုးဝင်ပေါက်တွေကိုရောင်းနေတဲ့ဦးဝင်းမြင့်ကလည်းအခုလိုပြောပြပါတယ်
။ဘာမင်းနဲ့ဒေါ်လာနဲ့လဲနှုန်းရဲ့အဲ့ဒါတွေအကုန်လုံးကဆက်ဆက်မှုရှိတယ်ပေါ့။ကျွန်တော်တွင်းလုံးတွေအကုန်လုံးကဈေးတက်သွားတော့အများအဖြစ်ကပမာကြီးကထုတ်ကုန်ကနည်းနည်းပဲပြည်ရင်းကဒီပားနဲ့တွင်းရတဲ့ကုန်ကကြီးရများတယ်လေ။များလဲဆိုတော့ခိုင်းရနေတင်ပို့တဲ့ကုန်နဲ့ခိုင်းရနေပမာတင်ပို့တဲ့ကုန်တွေဈေးတက်ကုန်တော့ပေါ့။ဒီတက်ကုန်တော့ပြည်တွင်းစားသုံးသူတွေပို့ပြီးခံရတာပေါ့ဟုတ်ကဲ့အခြေခံလူသားသားတွေပို့ထိခိုက်တာပေါ့
မြန်မာဘက်ကကုန်တွေတွေကတော့ပို့ပြီးတော့အကျက်တဲတွေ့ရတယ်လို့လဲကုန်တွေတူကဆိုပါတယ်အဲ
နည်းနည်းတော့ကျက်နေမှုဖြစ်တာပေါ့လူကြီးကပြုတ်တဲ့ခါကျတော့ဟိုပစ္စည်းဝယ်တဲ့နေရာမှာလည်းကြီးနေတယ်နောက်တစ်ခုကသူကဗမာပြည်ပြီးဘတ်နဲ့ပြန်လဲပြီးဝယ်ရတဲ့ခါကျတော့နည်းနည်းကနာတာပေါ့ခန့်တိဝယ်ရတဲ့ခါက
ျမြန်မာပြည်ဘက်ကနှစ်ပတ်ကျော်ကြာရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နေဆက်မှာအယောင်းဝယ်တွေထိခိုက်မှုတွေရှိနေပြီးအခုငွေဈေးကလည်းကမောကမတွေဖြစ်နေတဲ့အတွက်လည်းနေဆက်ကုန်တွေရင်းမှာအယောင်းဝယ်တွေအေးနေတယ်ဆိုပြီးကုန်တွေတွေကတော့ပြောဆိုနေကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါ VOA American တမ်းမြန်မာပိုင်းက2018ခုဩဂုတ်လ15ရက်ပုတ္တခုနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ30 40 48အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့တိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်ကြားမယ်ထဲမှာ
ဒီနေ့လက်ထက်မှာလည်းဒုက္ခစီတွေပြင်လေလက်ခံပြရပဲဦးသိန်းရွှေလက်ထက်မှာလည်းဒုက္ခစီတွေပြင်လေလက်ခံပြရပဲသူရနည်းနည်းလက်ခံပြီးရင်ဒီလူတွေရဲ့ဆုံးရှုံးခံရတဲ့နိုင်ငံသားဆွေးတွေကိုတိတိချာချာနဲ့မမခံခံပြေးမလားဒီလိုစီးဖို့လူတွေ
ရူညာမွတ်စလင်ဒုက္ခတွေတွေမြန်မာပြည်ကိုပြန်လာရင်နိုင်ငံသားအခွင့်အရေးခွင့်ရေးတွေရမလားဆိုပြီးတော့မေကွန်ထုတ်နေတာပါဒီအကြောင်းမကြခင်ထုတ်လွှင့်မဲ့တရားရေးလိုင်းစီစဉ်မှာအပြည့်စုံကိုနှာစင်ကြမှာဖြစ်ပါတယ်လောစေတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကိုဥကျော်ဇန်တာကမူရင်းအပေါ်မှာပြအောက်နှုတ်ပြီးတော့တင်ပြပါလိမ့်မယ
်တရုတ်အိန္ဒိယတို့ရဲ့မြန်မာနဲ့ဆက်ဆံရေးကနေအမေရိကန်ဘာသင်ယူနိုင်တယ်လဲဆိုတဲ့ကောင်းစင်နဲ့အပီဂိလ်ချန်နယ်ဟန်တာမတ်စတန်တို့ရေးသားထားတဲ့ဆောင်းပါးကို The Diplomat မှာဖတ်ရပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂတို့ဟာရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစစ်ဘုတ်ချုပ်တချို့အပေါ်ပိတ်ဆို့ဒဏ်ခတ်မှုအသစ်တွေချမှတ်ပေမဲ့ကျန်တချို့နိုင်ငံတွေကတော့မြန်မာနဲ့ပူးပေါင်းဆောင်ရွက်ရေးကိုလွှတ်ဆောင်နေကြတယ်လို့စာရေးပါတယ်အထူးသဖြင့်အင်းနီယင်းဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ကတော့ပဋိပက္ခထူပြောတဲ့မြန်မာနိုင်ငံပြန်လည်တည်ဆောက်ရေးအတွက်အရေးကြီးတဲ့အခန့်ကဏ္ဍကနေပါဝင်နေပါတယ်တဲ့ဒါဟာဒေါအောင်ဆန်းစုကြည်နဲ့စစ်တပ်ပေါ်အနောက်နိုင်ငံတွေရဲ့လုတ်ရမထီရမှုနဲ့ဆိုင်ရင်ပူပြီးအလားအလာကောင်းနေတာတွေ့ရတယ်လို့ဆိုပါတယ်တရုတ်နဲ့အိန္ဒိယတို့ဟာမြန်မာနဲ့အစင်းမြင်ဆက်ဆံရေးတွေပြုလုပ်ပြီးလူအခွင့်ရေးဆိုင်ရာသံတမန်ကြီး Human Rights Diplomacy ဒက်ရင်းနှီးမြှုပ်နှံရေးကိုဦးစားပေးပြီးရိုဟင်ဂျာပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေကြတယ်လို့ဆိုပါတယ်တရုတ်ဟာရခိုင်ကိုဖျက်ပြီးစီးပွားရေးဇင်းကြံတိဆောက်မယ်အိန္ဒိယကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံယထာလန်ဖောက်မယ်ဒါအပြင်ကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံကိုအလုတ်ကိုင်းစစ်နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဒေါ်လာ300ကူညီဖို့ကလန်းထားတယ်လို့ဖော်ပြပါတယ်။အမေရိကန်အနေနဲ့လည်းဖီအာပီနီပရီရဲ့နဲ့ရိုဟင်ဂျာပြဿနာကိုအဓိပ္ပာယ်ရှိရှိတိုးတက်အောင်မလုပ်နိုင်ဖြစ်နေတဲ့အတွက်တရုတ်နဲ့အိန္ဒိယတို့ချင်းကပ်ပုံကိုကြည့်ပြီးစန်တမန်နီလန်သည်စဉ်းစားတင်တယ်လို့အဆိုပြုပါတယ်။ရခိုင်ဒေသချမ်းသာကြွယ်ဝနေရင်ဘသူကမှဘယ်ဘာသာကူဝယ်ရဲဆိုတာပြဿနာလုပ်နေမှာမဟုတ်တော့ပါဘူးတဲ့။အခုအခါ ethno religious tension လို့ခေါ်တဲ့လူမျိုးရေးဘာသာရေးပြဿနာနဲ့ကာလရှိကြဆင်းရဲနှံပါမှုတို့ဟာဆက်ဆက်နေပါတယ်တဲ့ပြီးတော့ချမ်းသာကြွယ်ဝမှုကိုဒေသခံတွေအကြမ်းမှမခွဲမခြားမျက်နှာတရခွဲဝေပေးဖို့လည်းလိုအပ်တယ်လို့ဆိုပါတယ်ထရမ့်အစိုးရဟာမြန်မာအစိုးရအပေါ်အဖိအဖော်လုပ်နှံကြီးကိုထိမ့်သိမ်းထားခြင်းနဲ့ဆိုရင်တော့အစွမ်းကုန်ဖိအားပေးတောင်းဆိုနေတဲ့ဟာကိုစွန့်လွှတ်ပြီးပြုသာပြင်သာတဲ့ဗျူဟာကိုကျင့်သုံးပါ liberal သဘောတရားရေရှည်ထွန်းကားရေးနဲ့ရေဒိုစာနာမှုဆိုင်ရာလူအကျက်ကိုခွဲခြားပြီးလက်တွေ့အလုပ်ဖြစ်နိုင်တဲ့နည်းလမ်းကိုကျင့်သုံးသင့်တယ်လို့យေသားထားပါခင်ဗျာ။တရုတ်မြန်မာစီးပွားရေးဇင်းကြံနောက်ထပ်ဟန်ဘန်ထူတာတစ်ခုဖန်တီးခြင်းဆိုတဲ့သုံးသပ်ချက်ကိုတော့ဒေါက်တာအက်စ်ချန်ဒရန်ချီခါရန်យေသားပြီးယူရေရှားရီဗျူးမှာဖော်ပြထားတာတွေ့ရပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ရေး MOU တရက်ကိုဇူလိုင်လပထမအပတ်ကတရုတ်ဝင်ကြီးညာလိုက်ပါတယ်တဲ့။တရုတ်ပြည်ယူနန်ကနေမန္တလေးအဲဒီကနေရန်ကုန်အဲဒီကတဆင်အနောက်ဖက်ကန်ယူရန်တစ်လျှောက်ကျောက်ဖြူအထူးစီးပွားရေးအထူးဇင်းညံလမ်းဖောက်လုပ်မဲ့ကိစ္စဖြစ်ပါတယ်။နှစ်နိုင်ငံကြားအခြေခံအဆောက်အဦလုပ်ငန်း၊ဆောက်လုပ်ရေးလုပ်ငန်း၊ကုန်ထုတ်လုပ်ရေး၊စိုက်ပျိုးရေး၊ဝယ်ယူပို့ဆောင်ရေး၊ဗန္ဒာရေး၊လူသားအရင်းအမြစ်ဖွံ့ဖြိုးရေး၊အဝေးဆက်သွယ်ရေး၊သုတေသနနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးစတာတွေအလုံးမှာပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကိစ္စလည်းပါဝင်ပါတယ်တဲ့။ဒါပေမဲ့အဓိကကတော့တရုတ်တို့အတွက်မဟာဗျူဟာမြောက်အခြေခံအဆောက်အဦတည်ဆောက်ရေးတာဖြစ်ပြီးကျန်တဲ့ဟာတွေကတော့လူလူလက်ခံအောင်လုပ်ထားတာဖြစ်တယ်လို့ဆိုပါရစေ။ဒီကိစ္စအတွက်တရုတ်ဟာမြန်မာကိုမတရားဩဇာသုံးပြီးလက်ခံစေခဲ့တယ်ဆိုတာသံသယရှိစရာမလိုပါဘူးတဲ့။မြန်မာဘက်ကလက်မခံခြင်းတော့လည်းပဲရိုဟင်ဂျာပြဿနာကြောင့်အနောက်နိုင်ငံတွေရဲ့ဖိအားနဲ့ရင်ဆိုင်နေရခြင်းတရုတ်ပြည်သားလည်းအာကိုရာဖြစ်နေတဲ့အတွက်မငြင်းသာဖြစ်ခဲ့ရပါတယ်တဲ့။မြန်မာစီမံဘဏ္ဍာဝန်ကြီးအစ်ကသူတို့ဟာဒီကိစ္စမှာ ကျွေးလက်ဘင်းနစ်မဲ့ချင်းချောက်မှုအန္တရာယ်ကိုတွေးမိသည့်တိုင်အောင်တရုတ်တို့ရဲ့စီမံကိန်းကဘေးထွက်မနေနိုင်ခဲ့ဘူးလို့ဝန်ခံပြောကြားခဲ့ပါတယ်ဆိုပြီးလည်းကိုကဖော်ပြပါတယ်။သုံးသပ်သူတယောက်ကတော့မြန်မာဟာတရုတ်နဲ့နှိကနိုင်ပါတယ်ဒါပေမဲ့အလွန်အကျွံမမီခိုသင့်ဘူးတရုတ်အကျွေးတွေကိုပြန်မဆက်နိုင်ရင်တရုတ်ရဲ့ကိုလိုနီဖြစ်နိုင်ပါတယ်ပါကစ္စတန်မှာဒီလိုဖြစ်နေပြီလို့ပြောတယ်ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လက်ရောက်ပါပြီအမေရိကန်အေဒီယန်အသုံးနှုန်းတွေကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
laid back
ဖြစ်ပါတယ်စာလုံးပေါင်းကတော့L-A-I-D, laid ga, L-A-Y, li, so re, le liao ne lo, di be ya re, woha ya ga ni, sinte la pi, L-I-A-D, laid ga ro, li ye, past tense, te gu piya re, woha ya pi pa re. B-A-C-K, back ga ro, di be miu miu shi pi, nao cho, da mam ho, anau, da mam ho, da pan lo, di be yu nai ba re. Sgai kung ye, lungao, di be ga ro, nao gu, lan cha lai de da bo bo.ခုတင်ပြမယ့် idiom ဖြစ်တဲ့ laid back ကတော့ laid နဲ့ back ကြားမှာ hyphen ဆိုတဲ့တုံးတူလေးခံထားတာဖြစ်ပြီး adjective နာမဝိသေသနအဖြစ်အသုံးပြုထားတာဖြစ်ပါတယ်။အဓိပ္ပာယ်ကတော့ခက်အေးအေးခက်လေးလေးအပူပင်သိမ့်ရှိခက်ပြင်းပြင်းအတက်တရောသိမ့်ရှိတက်တက်တွတ်ကြသိမ့်ရှိလှတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီနေ့ကျမတို့မြန်မာဆိုရိုးဖြစ်တဲ့မိမပြင်းခြေစင်ယောက်ျားပြင်းကြောခင်ဆိုတဲ့အသုံးမှာသူတို့တွေဟာ lead back ဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John is very laid back This worries his mother who wants him to be ambitious
John ဟာတကယ်ကိုတက်တက်ကြွကြမရှိပဲခက်ပြင်းပြင်းခက်အေးအေးလူပဲဒါကြောင့်သူ့အမေကစိတ်ပူတယ်လीသူ့မိကသူ့သားကိုကြီးပွားတိုးတက်တာကိုမြင်လို့တာကိုလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John is very laid back. This worries his mother, who wants him to be ambitious.
ခအေးအေးခလေးလေးအပူပင်သိမ့်ရှိအတက်တရောသိမ့်ရှိပြင်းနေမလုတ်ချင်းမကိုင်းချင်းဖြစ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
laid back.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့မနေ့ညကထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်ကိုတစ်ခေါက်နားဆင်ရမှာပါကိုသားညုံကစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းစီစဉ်ကနေပြီးတော့ကျူးစွားရဲကျွန်တော်ဒီနေ့ဆွေးနွေးမဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်တဲကဒီဒုက္ခတွေတွေပြန်ခေါ်ရေးအစီအစဉ်ပေါ့နော်နီးစပ်လာပြီလားဆိုတာအဓိကပါမနစ်တုန်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေကြောင့်မလို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခတွေတွေနေရပြန်ယူရေးခေါ်ယူရေးကိစ္စအဆိုရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာသဘောတူထားပြီးမှလက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အရဒုက္ခတွေတွေခေါ်ယူရေးအကောင့်ထဲပေါ်ဖို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဲ့ဒီဒေသကိုဒီရက်ပိုင်းတွင်ကလာရောက်လေ့လာခဲ့ပြီးတော့ဒီနေရပြန်ယူအစီအစဉ်တွေလုပ်နေပြီဆိုတော့ဒီအစီအစဉ်ကဘလောက်ထိနီးစပ်လာပြီလဲနောက်ဒေသခံလူမှုအတိုက်အဝန်းအားလုံးအတွက်ဆိုရင်ဇာတိစင်ခေါ်ချက်တွေဘာတွေရှိလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ရခိုင်မျိုးသားပါတီကဒီလွတ်တော်ကိုယ်စားလှယ်တူလည်းဖြစ်ပါတယ်ဒေါက်ခင်ဆောဝေပါနောက်တစ်ဦးကတော့ကမန်မျိုးသားတိုးတက်ရေးပါတီကဦးတင်ငွေဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်ရှိနေပါပြီခင်ဗျာကျွန်တော်ရင်းဆုံး ANP ကဒေါက်ခင်ဆောဝေဖိတ်ခေါ်ကြပါတယ်ခင်ဗျာအဲဒေါက်ခင်ဆောဝေကြားပါလားခင်ဗျာ
ကြားပါတယ်ရှင်
ဟုတ်ကဲ့ခုနကကျွန်တော်ပြောလို့ပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကဒီဒုက္ခတွေပြန်ရေးကိစ္စပေါ့နော်ဟိုသူတို့ဆွေးနွေးနေကြတယ်ဒီလိုလာလေ့လာခဲ့ပြီဆိုတော့စီစဉ်ရင်းကတော့နီးစပ်လာတဲ့သဘောတော့ရှိပါတယ်အဲ့တော့ဒီပေါ်မှာကျွန်တော်ဒေါက်ခင်ဆောဝင်ကိုမေးချင်တာတော့ဒေသခံတွေရဲ့စိုးရင်ချက်ဒေသခံတွေရဲ့ဒီစီစဉ်နဲ့အစိုးရလုပ်နေတဲ့စီစဉ်နဲ့ပတ်သက်ပြီးတော့စိုးရင်ချက်နောက်ဖြစ်လာနိုင်ခြင်းအနေအထားလေးဘယ်လိုများသုံးသပ်မိပါလဲခင်ဗျာအရင်ဆုံးအဲ့ဒါလေးပြောပြပါဟု
တ်ကဲ့ပါကျွန်တော်တို့ဒီအဓိကဘောင်းတော့ဒေသမှာနေထိုင်တဲ့ဒေသခံတိုင်းရင်းသားတွေအနေနဲ့ကတော့အခုဒ ီမြန်မာနိုင်ငံအစိုးရနေရာတော့ဇွန်လ6ရက်နေ့ကနေပြီးတော့ UNDP UNHCR တို့နဲ့ MOU လက်မှတ်ထိုးတယ်ဆိုတာကိုလည်းဒီမှာလို့သိရတယ်ဒါပေမဲ့အဲ့ဒီလက်မှတ်ထိုးတဲ့အပေါ်မှာဘာတွေရှိတယ်ဘာအခြေလက်တွေကိုဆိုတာကိုကျွန်တော်တို့ဘာမှတော့မသိရဘူးအဲ့ဒါကြောင့်ကျွန်တော်တို့အခုဆိုလို့ရှိရင်ဒေတာထန်နေရပေါ့နော်အခုဘင်္ဂလားဒေ့ရှ်မှာရောင်းနေတဲ့ဘင်္ဂလီတွေကိုပြန်လေလက်ခံဖို့အတွက်လည်းအဲ့လေအများကြီးဆောင်းနေတာရှိပါတယ်အဲ့ဒါကိုလည်းဟိုတကယ်နည်းရဲ့အပိုင်းမှာပဲဘင်္ဂလားဒေ့ရှ်ဝင်ပြီးလာရောက်တာကိုလည်းသိရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီပတ်ခံနေရတော့ပေါ့နော်ဒီလိုပြန်ရောက်လာတဲ့အခါနောက်ထပ်2012မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေ2016မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေပြန်ပြီးတော့ဒီလိုမျိုးပေါ့နော်တရားမှုတွေဖြစ်လာတာကိုလည်းအင်မတန်စိုးရိမ်နေကြပါတယ်။ဒါလည်းဆိုတော့အခုလောလောဆယ်မှာကျမတို့ဒေသခံတိုင်းရင်းသားတွေရောတော့လူတွေအဲ့ဒီမှာနေထိုင်တဲ့တိုင်းရင်းသားလူမျိုးစုတွေရောအခုအချိန်မှာတော့ဘာပဲဖြစ်ဖြစ်ငင်းငင်းချက်ဒီလိုရဲ့စာဝတ်နေရကိုစာပွဲစာပောက်ကြီးကြားရပါတယ်။ဒါပေမဲ့အခုလိုဘင်္ဂလားဒေ့ရှ်ကဘာထွက်ပြေးပေါ်တဲ့လူတွေကပြန်ပြီးလက်ခံမယ်ဆိုလို့ရှိရင်ဥမာတကယ်တကယ်မြန်မာနိုင်ငံကဒီဘင်္ဂလားမောင်နှောပူတီတောင်ကတကယ်တကယ်ဖက်ပြီးတော့တဲ့သူတွေကိုပြန်လေလက်ခံလို့ဆိုရင်တော့မပြောလို့ဘူးအဲ့ဒီအချိန်မှာတကယ်ကိုအစင်ဖက်တဲ့လူတွေလည်းပြန်လေပါလာမှာကိုလည်းအင်မတန်စိုးရိမ်မုန်းလေရှိနေကြပါတယ်ဆိုတော့အနေနဲ့လေပေါ့နော်အဲ့လိုပြန်လေလက်ခံမယ်ဆိုလို့ရှိရင်ဘလို့မူဝါဒတွေနဲ့လက်ခံမယ်ဆိုတာကိုလည်းဒီကျမတို့တိုင်းရင်းသားတွေအပါအဝင်ကျမတို့ဖတ်တော်ကိုယ်စားလှယ်တွေသိအောင်လေဟိုမူဝါဒတွေကိုရှားမဲ့ပြီးတော့ဘာတွေပါတယ်ဘလို့စီစဉ်ထားရဲဆိုတာကိုကျမတို့ကိုပြောပြသင့်တယ်လို့ကျမအနေနဲ့ပြောချင်ပါတယ်ရှင
်ဒီ Ranger ဒုက္ခသည်တွေနေရပြန်ကြီးပေါ့နော် Ranger ဆိုတာတော့နိုင်ငံတကာသုံးပါတယ်မြန်မာဆိုရကတော့ဒါကိုဒီအသုံးနှုန်းကိုလက်မခံပါဘူးအဲ့တော့ဒီဒုက္ခသည်တွေနေရပြန်ကြီးနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့သက်ဆိုင်ရာရခိုင်ဒေသခံတွေရခိုင်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးပြောဆိုတာပုံလင်းချပြတာမရှိဘူးဆိုတော့ကျွန်တော်တို့မကြကြားနေရပါတယ်ခင်ဗျာအဲ့တော့ဒီနေရာမှာကျွန်တော်မေးချင်တာကဒီပြန်နေရပြန်ရေးအစီအစဉ်ကိုနိုင်ငံတကာဘောကုလသမဂ္ဂရောဘင်္ဂလားဒေ့ရှ်ရောအားလုံးကပူးပေါင်းဆောင်ရွက်နေရဆိုတော့တခြားနိုင်ငံတကာအဖွဲ့အစည်းတွေကုလသမဂ္ဂဖြစ်စီဘင်္ဂလားဒေ့ရှ်ဘက်ကဖြစ်စီရောနိုင်ငံရေးဒီရခိုင်နိုင်ငံရေးပါတီကိုချီးကပ်ပြီးတော့မေးမြန်းဆွေးနွေးတာရောရှိပါလား
ဒီတို့ကတော့ဟိုကျမတို့လွတ်တော်ကိုယ်စားလှယ်တွေကတခါတလေဟိုကြားလို့ချင်တော့ရခိုင်အမျိုးသားပါတီစစ်တပ်မျိုးကိုလည်းလာရောက်တွေ့ဆုံမှုတွေတော့ရှိပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာဒီ UNDP တို့ UNHCR တို့နဲ့ပူးပေါင်းပြီးမြန်မာနိုင်ငံအစိုးရကပေါ့နော်ပြန်လေလက်ခံဖို့ပူးပေါင်းပြီးလုပ်တဲ့အထက်မှာတော့ဒီကျမတို့ဆိုင်အမျိုးသားပါတီကိုလည်းလုံအောင်ဟိုပါဝင်မှုကိုဒီသူတို့မထည့်ချဘူးနောက်တစ်ခါဒီဘက်ကတိုင်းရင်းသားတွေကိုလည်းဒီပူပေါင်းပါဝင်မှုပေါ့နော်ဆောင်ရွက်မှုတွေကိုပေါ့နော်လုံဆောင်ဖို့အခြေအနေဒီနေ့အချိန်ကြီးတော့မပေးသေးပါဘူးရှင်
တူကကျွန်တော်ဥတင်ငွေ KR မျိုးသားတိုးတက်ရေးပါတီကဥတင်ငွေမေးချင်ပါတယ်ခင်ဗျာဒီခါမှာခင်ဗျာကမန်အမျိုးသားတိုးတက်ရေးပါတီရပါဥတင်ငွေအခုဘင်္ဂလားဒေ့ရှ်နိုင်ငံကြိုင်ဝင်ကြီးလာသွားတယ်ဆိုတော့စီဇန်တွေကနှီးဆက်လာတဲ့သဘောတော့ရှိတယ်ဘလို့များအခုနေရပြန်ရေးစီဇန်ပေါ့ရုံးကြဒုက္ခသည်ပြန်ရေးစီဇန်ကဘယ်လောက်ထိဖြစ်လာပြီလဲနောက်အဲ့ဒေတာမှာရှိတဲ့ကမန်ထန်နေတိုင်းသားတွေလည်းရှိပါတယ်ခင်ဗျာသူတို့တွေကလည်းချုပ်ဒုက္ခတွေစခန်းတွေတည်းရောက်နေရလို့လည်းသိပါတယ်ခင်ဗျာအဲ့တော့အခြေအနေလေးပြောပြပါအောင်ခင်ဗျာ
ဟိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကျွန်တော်တို့အချက်78ချက်မှာ70နီးပါးလောက်ကိုကျွန်တော်တို့ပြန်လည်လက်ခံဖို့အတွက်အဲဒါကျွန်တော်တို့စီစဉ်ထားပြီးအဲနောက်တစ်ခါလက်ခံရေးနဲ့ပတ်သက်လို့လည်းအဲဘင်္ဂလားဒေ့ရှ်နဲ့ရောနောက်တစ်ခါကုလသမဂ္ဂနဲ့ရော MOU ပေါ့နားလည်မှုဟိုစာချုပ်လွှာရေးလက်မှတ်ထိုးပြီးပြီဆိုတဲ့အနေအထားကိုလည်းသိရပါတယ်ဒီဘင်္ဂလားဒေ့ရှ်နိုင်ငံတိုင်းဝန်ကြီးအမြန်မာနိုင်ငံကိုရောက်ရှိနေပါတယ
်ဥတင်ငွေဖုန်းလိုင်းကကောင်းကောင်းမကြားကောင်းကောင်းပြတ်တောင်းဖြစ်နေတယ်ခင်ဗျာကျွန်တော်ပြီးမှပြန်ခေါ်ပါမယ်ဒီဆွေးနွေးပွဲအတွက်ပါဝင်ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနံပါတ်တွေရောစာတွေရောပေးပို့လာတဲ့လူတွေတော်တော်များပါတယ်ကျွန်တော်တက်နေတဲ့လောက်တော့ခေါ်ယူပြီးသွားပါမယ်အရင်ဆုံးကျွန်တော်ကိုငင်းချန်းဖိတ်ခေါ်ချင်ပါတယ်ကိုငင်းချန်း
ဟုတ်ကဲ့ကျွန်တော်အရင်ဆုံးဆွေးနွေးချင်တာကတော့အခုဒေါက်တာဆောဝေရောဦးတင်ွေရောကျွန်တော်မေးချင်ပါတယ်ကျွန်တော်တို့ကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေရိုဟင်ဂျာတွေနဲ့ရခိုင်တွေကမန်တွေကအတူတူနေရမှာပါအဲ့တော့အစိုးရကအခုကကျွန်တော်အမြင်ပြောရတယ်ဆိုလို့ရှိမရှိအစိုးရကနိုင်ငံတော်အစ်စ်လူကုန်ကူးတဲ့ပုံစံမျိုးလုပ်နေတယ်အဲလူကုန်ကူးရလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့ကျွန်တော်မေးချင်တာရခိုင်တိုင်းရင်းသားတွေရောကမန်တိုင်းရင်းသားတွေရောအစိုးရကိုယုံကြည်ရဲ့လားရခိုင်တိုင်းရင်းသားတွေကမန်တိုင်းရင်းသားတွေတောင်မှအစိုးရကိုမယုံကြည်ဘူးဆိုရင်ရိုဟင်ဂျာတွေပြန်လာဖို့ကတော့ဘလို့မှမဖြစ်နိုင်ပါဘူးအခုကဟိုမိဘတွေကငါကောင်းတယ်နင်တို့ယူဆိုပြီးတော့ဘလို့ပြောမလဲဟိုခေတ်ကလို့ပေါ့သားသမီးတွေကိုအတေးကျဟိုမင်္ဂလာဆောင်ခိုင်းတယ်လို့ဖြစ်နေတဲ့ကိစ္စကြီးကတော့ ဘလို့ပါတော့ကျွန်တော်ဖြစ်မှာမထင်လို့ဒေါက်တာဆောဝေတို့ဖြည့်ပေးနိုင်ဖြည့်ပေးပါအစိုးရကရခိုင်တိုင်းရင်းသားတွေကမန်တိုင်းရင်းသားတွေရဝင်လာဆိုတဲ့
ဟုတ်ကဲ့ကျွန်တော်တူတူတူလေးပေါ့ဒေါက်တာဆောဝေအဲ့ဒါလေးဖြည့်ပေးပါလားခင်ဗျာ
โอเคจม้าก็တော့คุณน่ะပြောတော့တယ်လူဝင်တာဆိုတော့အပုံလုံးကိုတော့ကျွန်မလုံးဝလည်းမကြိုက်ပါဘူးလုံးဝလည်းလက်မခံနိုင်ပါဘူး။ဒါဆိုတော့လူဝင်ညာကျွန်မတို့ဟိုမြန်မာနိုင်ငံမှာရှိဖို့မရှိသေးမှန်းလည်းတခုလည်းဖြစ်ပါတယ်။ဒီအစိုးရအနေနဲ့လည်းနိုင်ငံတကာရဲ့ PR တွေရောနောက်တစ်ခါအစိုးရတစ်တရဲ့အနေနဲ့လည်းစင်ခုံမှုတွေအများကြီးရှိပါတယ်။ကျွန်မတို့ဟိုတချို့နေရာတွေမှာယုံကြည်မှုရှိတယ်လို့ပေါ့နော်။တချို့နေရာမှာပူပေါင်းလှုပ်ဆောင်မှုအားနေတဲ့အတွက်အားမရလောက်တာပဲရှိပါတယ်။အဲ့တော့ဒီအစိုးရဒီစီတူလူထုကတင်မြောက်ထားတဲ့အစိုးရဖြစ်ပါရဲ့အဲ့ဒါကြောင့်သူပြီးလေနိုင်ငံတစ်ခုကိုကောင်းဖို့အတွက်ပေါ့နော်ရခိုင်ရေးတစ်ခုလည်းမဟုတ်ပါဘူးတမျိုးသားလုံးတနိုင်ငံသားလုံးရဲ့အရေးဖြစ်တဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့လည်းသူတို့ပြန်လိုက်တော့ပူပေါင်းပြီးကြိုးစားနေတယ်လို့ဒီမှာယူဆပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဦးတင်ငွေကိုတစ်ခုမေးချင်ပါတယ်ခုနကကိုကြီးညာပြောထားတဲ့အထက်မှာလည်းပါတယ်သူအမြင်ကဒီဒီလူတွေကိုဥမာရင်ဂျာတွေဖြစ်စေရခိုင်တွေရောကမန်တွေရောအကုန်လုံးကိုစုပေးခြင်းနေတာဒါခုနပြောလို့အတင်းကိုပေးစားနေတဲ့ဆဲသဘောမျိုးဖြစ်တယ်အဲ့တော့တကယ်တမ်းဒီတက်မတူတဲ့အလူဖွဲ့စည်းတွေအားလုံးရှင်တွဲနေထိုင်လောက်တဲ့အခြေအနေအလားအလာရခိုင်ပြည်နယ်မှာဘယ်လောက်တိရှိပါလဲခု
ဒါကကျွန်တော်တို့ကမန်တွေကိုတော့ဒီလိုမျိုးဟိုအနေထားမရှိပါဘူးကျွန်တော်တို့နိုင်ငံတော်ကလည်းအတိုင်ပင်ခံပုဂ္ဂိုလ်ကလည်းအဲရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်များဆိုတဲ့နေရာမှာကမန်မပါပါဆိုပြီးတော့ကျွန်တော်တို့ပြီးကြကျွန်တော်တို့တိုင်းရင်းသားဖြစ်တဲ့အတွက်ကမန်နဲ့ရခိုင်တိုင်းရင်းသားတွေနဲ့အဲဒါနားလည်မှုလွယ်ပြီး2012မှာဖြစ်ခဲ့တာကလွယ်လို့ဟိုကျန်တဲ့အခြေအနေမျိုးမှာအခုလက်ရှိလဲကျွန်တော်တို့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဟာလာကျွန်တော်တို့အတူတူဟိုဒါနေထိုင်တယ်အဲတွားလာတယ်အဲဒါမျိုးတွေရှိပါတယ်ကျွန်တော်တို့အခုလက်ရှိရှိတာကတန်တော်မှာရှိမယ်စစ်တွေမှာရှိမယ်စစ်တွေမှာရွာ3ရွာပေါ့เนาะဆိုတော့ကျွန်တော်ကဒီဘူးတိတော်မောင်တော်ကျောက်တော်ဒီနေရာတွေနဲ့ကျွန်တော်တို့အဲ့ဒီနေရာတွေမှာတမန်မရှိတော့ပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျ
ာတမန်နဲ့တပ်တနာဘာမှမရှိနိုင်ပါဘူ
းဟုတ်ကဲ့ကျွန်တော်တော်ရှိတူလှည့်ပေးခြင်းပါလေမောင်တော်ကဖြစ်ပါလေဥလထုံကြားပါလားခင်ဗျာတူတူဆွေးနွေးမိများလို့ရပါတယ
်ဒီလူတွေကိုပြန်လက်ခံဖို့အသင်ကြည့်ပြီလားဆွေးနွေးခြင်းကိုကျွန်တော်ကတူတူတူတူပြရင်လက်ကင်းစက်ကန်တစ်ခုရယ်ပင်ကင်းစက်ကန်တစ်ခုရယ်အဲ့ဒါပင်ဒီတို့ကားတွေကိုလက်ခံဖို့အချင်းချင်းပြည်ပြည်လို့ကျွန်တော်ပြောလို့မရဘူးကျွန်တော်လက်ခံပြီးတဲ့နောက်အစိုးရကဆက်လက်ပါတွေလုပ်မလဲဆိုတာကိုပဲသိမြင်ကြတာကျွန်တော်က
ဥလထုံးဆိုလိုတာကအစိုးရကဖွင့်ထားတဲ့ဒီဒုက္ခတွေစက်ကန်နှစ်ခုကအစင်သစ်မဖြစ်သေးဘူးဆိုတာဘယ်အရာအစင်သစ်မဖြစ်သေးတာလဲ
မကျွန်တော်ပြောချင်တာကဒီစက်ကန်တစ်ခုရယ်တင်းတင်းစက်ကန်တစ်ခုရယ်ဒီလိုနဲ့ဒီတော့ကတည်းကလက်ခံဖို့အစဉ်ချင်းပြည်ပြီလို့ကျွန်တော်ပြောလို့မရဘူးကျွန်တော်ကလက်ခံပြီးရင်အစိုးရကဆက်လက်ပါတွေလုပ်မလဲဆိုတာကိုပဲစဉ်းစားကြတာဒီလိုကျွန်တော်ကို1980ရှိဦးနေဝင်လက်ခံမှာလည်းဒုက္ခတွေတင်လည်းလက်ခံပြတာပဲ1980ခုစစ်တော့ဦးတန်းရှိလက်ထက်မှာလည်းဒုက္ခတွေတင်လည်းလက်ခံပြရပဲဒီရင်ဒီလိုတွေကိုဒီဆင်လို့လောင်းဖိပြီးတော့မှဟိုအရင်ဟိုနေကြွေးကင်းနေစဉ်းဒီလိုလုပ်မလဲပေါ့ဒီရနေနဲ့လက်ခံပြီးရင်ဒီလူတွေရဲ့ဆုံးရှုံးခံနေရတဲ့နိုင်ငံသားဆွေးနွေးတွေကိုတိတိကျကျနဲ့မမှန်ကန်ကန်ပြေးမလားကျွန်တော်ကြည့်ဖို့လိုတယ်အဲ့ဒါတွေရှင်းရှင်းလေးလေးမကြည့်ရသေးဘူးတော့ကျွန်တော်လူတွေသင်လာဖို့မရှိဘူးလို့ပဲပြောရှင်တယ်ကျွန်တော်က
ဟုတ်ကဲ့ဥလထုံးပြောတဲ့သဘောကတော့လက်ရှိအစိုးရကလုပ်မဲ့နိုင်ငံသားစီစီရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အယုံကြည်မရှိတဲ့သဘောလား
ဟုတ်အဲ့ဒါအယုံကြည်မရှိဘူးဒီအခုလုပ်နေတဲ့နိုင်ငံသားစီစီရေးဆိုတာဥပမာပြောလို့ရှိရင်အခုနောက်တော့ကင်းစိုးဝေလို့ပြောသွားတဲ့ဟာသူကရူဟင်ဂျာဆိုတဲ့နာမည်ကိုလုံးဝလက်မခံဘူး။ဒါပေမဲ့ဦးနေဝင်းတို့လက်ခံတဲ့အခါအေးတုံးကတော့သူတို့ကရူဟင်ဂျာနာမည်နဲ့သူတို့လက်ခံပြေးတယ်။ဒါပေမဲ့ဒေါ်ပီဆိုဝေလို့ကြတော့ဦးနေဝင်းပြည်စီကတော့ကိုယ့်ရဲ့ရှိစင်းနဲ့နိုင်ငံတော်ဥပဒေကကြတော့သူတို့ကဦးလိုက်ပြေးလိုက်ကိုလက်ခံတယ်။ဦးနေဝင်းကရူဟင်ဂျာဆိုပြီးတော့လက်ခံတဲ့ဟာကိုသူကတော့အခုစမှသူတို့လက်မခံဘူးလို့ပြောတယ
်။ကိုအစ္စလမ်ကဘင်္ဂလားဒေ့ရှ်ရိုဂျာဒုက္ခသည်စခန်းကဒုက္ခသည်တူလို့သိရပါတယ်ခင်ဗျာအဲ့တော့အခုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်ကြီးမြန်မာနိုင်ငံလာတယ်ပြန်ကြဖို့အစီအစဉ်တွေစခန်းတွေစစ်တယ်အစီအစဉ်တွေလုပ်နေပါပြီခင်ဗျာအဲ့တော့ဒုက္ခသည်တွေရဲ့ပဂတိအခြေအနေသွားပြန်ပြီးတော့ဘဝပြီးပြန်လာဖို့အခြေအနေကစစ်စစ်ဖြစ်နေကြပြီလားဟုတ
်ဒုက္ခသည်တွေကကျွန်တော်ဝင်ရဒုက္ခသည်တွေကအခုအခြေမခံသေးဘူးလို့ဆင်ရမှာပါဒါကြောင့်လို့ဆင်မနအစီအစဉ်ကကျွန်တော်ရဲ့အခွင့်အရေးကိုတောက်စစ်စားတဲ့အခွင့်အရေးကိုဒီနေ့အချိန်ကြီးဖုန်ဖုန်နဲ့အမကန်ချနဲ့ပြညာထက်တာမရှိပါဘူး။ဒီရက်ပြန်ဖို့ဟိုဆိုရင်ကျွန်တော်ကအသေးစားလုံချေးအမကန်ချဆိုတော့ကျွန်တော်နဲ့အခုရှိနေရမယ်။
ဒုတိယချက်မှာကျွန်တော်နိုင်ငံသားအခွင့်အရေးရခင်ရရှိတာနိုင်ငံသားအခွင့်အရေးကိုပြန်လည်ရရှိဖို့ဖြစ်ကြရမယ်။ကျွန်တော်ရဲ့မူလဒေသစီရမှာကျွန်တော်ပြန်လည်နေထိုင်တဲ့ကျွန်တော်ရဲ့ဥစ္စာပြည်စီဖန်ဆင်းမှုကိုအလုံးပြန်လည်ရရှိဖို့ဖြစ်ကြရမယ်။ဒါမှသာကျွန်တော်ကပြန်တဲ့အစီအစဉ်ပြည်တဲ့ဆိုလို့ရမှာပါ။
โอเคกูสแลนเจซูပါအခုကိုစလန်တို့ပြောနေတဲ့ကြက်ရဆိုရှင်ဟိုဘက်ဒုက္ခတဲ့စခန်းကဲမှာရှိတဲ့ဒုက္ခတဲ့တွေရုံးကြဒုက္ခတဲ့တွေကိုနိုင်ကပြန်လာဖို့အချိန်နေရဂူးချိန်နေမှာဖြစ်နိုင်သေးတဲ့သဘောပေါ့เนาะကျွန်တော်နောက်ထပ်နောက်တူဖိတ်ခေါ်ချင်ပါတယ်မောင်တော့ကကူဇော်ပါကူဇော်တူတူဆွနီမြင်းမြန်းလို့ရပါတယ
်ဒီမှာဒုက္ခတွေပြန်လာဖို့ပြန်မလာဖို့ဆိုတာဒီမှာအိုက်စီစီနာအိုက်မှာကဘာကူလာမနာကကအိုက်မှာအနေတိုင်းဒီလိုဖီအားပေးနေမယ်ဆိုရင်တော့ကျွန်တော်တို့ဒီဒုက္ခတွေပြန်လာဖို့ဒီကဝေးပေါ်မှာပါဒီဘင်္ဂလားဒေ့နဲ့မြန်မာနဲ့ငနေငယ်ဒီဆက်တွေ့ပြီးတော့အဲ့လိုအလုံးလုံးမအဲ့ဒုက္ခတွေပြန်လာဖို့ကနှိမ့်ဆက်ပါပါအဲ့အဲ့စီစီနဲ့ဒီကဘာကူလလမကအနောက်နိုင်ငံတွေကဖီးအနေနဲ့ပြင်းနေပြီဆိုရင်တော့ဒါကအလိုက်ဝေးပေါ်မှာပါကို
ဟုတ်ကဲ့ပါခင်ဗျကုဇော်ကျေးဇူးပါခင်ဗျကျွန်တော်ဒေါခင်ဆော့ဝေပြန်ပြီးအလှည့်ပေးကြပါတယ်ခုနကဆွေးနွေးသွားတဲ့ထဲမှာဥလာထွန်ဆွေးနွေးသွားပါရှိပါတယ်ကိုစလန်ဆွေးနွေးပါတယ်သူကတော့1982ဥပဒေနဲ့ဆိုရင်မဖြစ်နိုင်ဘူးနောက်တစ်ခါလုံခြုံရေးရမဖြစ်နိုင်ဘူးဟိုဘက်ကဒုက္ခတွေကိုနိုင်ကပြန်လာဖို့အချိန်တွေလက်ရှိမှာဖြစ်တန်သေးဘူးလို့ပြောပါတယ်ဒေါခင်ဆော့ဝေဒါနဲ့ပတ်သက်လို့ဗာများတုံ့ပြန်လို့ပါလေ
ဟုတ်ကဲ့ပါသူတို့ကတော့ဟိုဒီကိုပြန်မလာနိုင်ဘူးဆိုတာသူတို့လူချင်းနဲ့ပုံစံသူတို့ကတော်တော်များများသူတို့ဒီကိုပြန်လာမယ်ဆိုရင်တကယ့်ကိုသူတို့နိုင်ငံသားဖြစ်ခွင့်ပေးရမယ်နောက်ပြီးမြန်မာနိုင်ငံအတွင်းမှာလည်းလက်လက်ဆော့ဆော့လာဆွန်ပေးရမယ်ပေါ့နော်အဲ့တော့နောက်ပြီးတော့သူတို့ရိုဟင်ဂျာဆိုတဲ့နာမည်ကိုလည်းတောင်းမယ်နောက်တစ်ခါရိုဟင်ဂျာနာမည်နဲ့ဒီလိုတိုင်းရင်းသားဖြစ်ကိုလည်းပေးရမယ်ဆိုတော့အဖြစ်နိုင်တဲ့တောင်းဆိုချက်ကိုတောင်းနေပါတယ်အဲ့ဒါကိုမြန်မာနိုင်ငံအစိုးရအနေနဲ့လည်းလိုက်ရောလိုက်လို့ရှိရင်ဒီဘက်မှာလည်းပြဿနာတယ်အများကြီးဖြစ်နိုင်ပါတယ်အဲ့တော့သူတို့လိုက်ရောမှုတွေမရှိသေးဘဲသူတို့ဒါကြောင့်မို့လဲသူတို့ဒီဖက်တွေကိုမလာကျင်တာလည်းဖြစ်ပါတယ်နောက်တစ်ခုကုနာကပြောတော့ပါတယ်ဒီရူဟင်ဂျာဆိုတဲ့နာမည်ကိုဥလီဝေယသိခဲ့တယ်ကျွန်တော်တို့သိရသလောက်ဆိုရင်ရူဟင်ဂျာဆိုတာဥလုံးတဲ့ချက်ကဥလုံးမေးဆွေစေယုံတဲ့အခါသူမေးရအောင်လို့ရူဟင်ဂျာဆိုတဲ့နာမည်တစ်ခုကိုပေးပြီးတော့သူမေးဆွေစေယုံခေးတာပဲဖြစ်ပါတယ်နော်အဲ့ဒီမှာရူဟင်ဂျာဆိုတဲ့နာမည်တစ်ခုဖြစ်လာပါတယ်နောက်တစ်ခါဥလီဝေယက1982ဥပဒေကိုရေးဆွဲခဲ့တာတော်တော်မှန်ပါတယ်သူကကြိုးပြီးသိနေတယ်လို့ပါပဲဒီမြန်မာနိုင်ငံအတွင်းမှာဒီပင်ဂလီတွေဟာနောက်တစ်ချိန်မှာကျွန်တော်တို့ရသေးတာဝူပြီးတော့စစ်တွေမောင်တော်တို့ကိုသိမ့်ပိုက်နိုင်တဲ့အခြေအနေတွေဖြစ်လာနိုင်တယ်။ဒါကြောင့်သူတို့ကိုနိုင်ငံသားပေါ့နော်။ဒီနိုင်ငံသားဖြစ်အောင်နိုင်ငံသားဥပဒေတစ်ခုကိုတော့သူတို့ရေးဆွဲမှဖြစ်တော့မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျမတို့ကတော့ဒီဥနေဝင်ရေးဆွဲခဲ့တဲ့1982ဥပဒေဟာအမှန်မှဥပဒေအောင်းနေဥပဒေဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာ
။အဲ့တော့ဒီနိုင်ငံမှာတကယ့်ကိုဟိုဝေးပေါ်တဲ့လူတွေကတကယ်နိုင်ငံသားဖြစ်ရပါမယ်။အဲ့ဒါကြောင့်ကျမတို့ကတော့ဒီ1982ဥပဒေကနိုင်ငံသားအရာစစ်စစ်ကိုလိုပါတယ်ဒီနိုင်ငံသားဖြစ်လာပြီဆိုရင်တော့မြန်မာနိုင်ငံလုံးမှာလည်းသွန်လာခွင့်နေတယ်ပြေဖို့လိုပါတယ
်ကမန်တိုင်းသားတူတေးပါဒီယာဥတင်ွေမေးချင်ပါတယ်ခုနကဒီရိုဂျာဒုက္ခတဲ့တူပြောသလိုပဲကော်ဖီအန်နန်ကော်မရှင်က88ချက်မှာအချက်တော်များကိုလုတ်ပြီးဆိုတာမဟုတ်ဘူးလို့သူကပြန်ပြောနေတယ်ဥတင်ွေဗာများတုံ့ပြန်လို့ပါလေအဲ
ဒါအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့အလုပ်ကိုဆွနေဘွယ်မှာဒါအကျွန်တော်ဒေါက်တာဝင်းညာအေးကိုယ်တိုင်ရှင်းပြထားတာကဆွနေတာကလက်ရှိဒီအခုအကောင့်ထဲမပေါ်သေးဘူးလို့ပြောတဲ့လူတွေကတော့ဒီနေရာကိုရောက်ပြီးပြီလားအဲနောက်တစ်ချက်ကဒီဟိုမှာကျွန်တော်တို့ဒီလိုပဲနေချင်ပါတယ်နောက်တစ်ချက်ကဒီခိုင်းတိုင်းဒေသမှာဒီနေအေးချမ်းဖို့ဟိုအတွက်ဆိုရင်တော့နှူးနှစ်ဖက
်အဲဒါ
ကျွန်တော်တို့အပြန်အလှန်နားလည်မှုတွေနဲ့အဲဒါကျွန်တော်တို့ဟိုရှေ့ကို positive thinking တွေနဲ့ democracy အပြောင်းအလဲတစ်ခုကိုတည်ဆောက်နေတဲ့ကာလမှာဒီလိုပဲကျွန်တော်တို့
ကျွန်တော်တို့ငွေကျေးဇူးပါကျွန်တော်တို့ဒိုင်ရက်ဒီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါအခုကျွန်တော်တို့ဆွေးနွေးကြတဲ့အထဲမှာခုနကတစ်ဖက်ကဒေသခံတိုင်းသားကြီးဈာထဲမှာစုဝင်ကျက်တွေရှိလို့ပဲတစ်ဖက်ကရွန်ကြာဒုက္ခတွေဈာထဲမှာလည်းပြန်လာဖို့မှာသူတို့မှခက်ခဲပြီးသူတို့ရဲ့လူလာချက်တွေအများကြီးရှိနေတာတွေ့ရပါတယ်ခင်ဗျဒိုင်ရက်ဒီလိုက်အစီအစဉ်လို့တော့ကျွန်တော်ဒီမှာပဲညံ့အောင်ပြီးပါခင်ဗျကျေးဇူးတင်ပါတယ်ခင
်ဗျ VOA American တံမြန်မာပိုင်းကပေါ်ဖူနစ်မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တန်လှမ်းနေပါတယ်ခင်ဗျ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့ Indo-Pacific ဒေသဆိုင်ရာမဟာဗျူဟာပေါ်အမေရိကန်အနေနဲ့အခိုင်အမာရှိပြီးဒီမဟာဗျူဟာမှာအာဆီယံဟာအခေအားကြပါတယ်။စီးပွားရေးအရှိန်မြင့်ဒေသတစ်ခုဖြစ်တဲ့အာဆီယံဟာ Indo-Pacific ဒေသရဲ့ဗဟိုချက်မှာရှိပြီးဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေကိုဖြေရှင်းတာမှာအဓိကမဟာမိတ်အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။အာဆီယံဗဟိုပြုအစည်းအဝေးတွေဟာအရေးကြီးတဲ့နိုင်ငံရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုဖြေရှင်းဖို့အရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်။က ကဘာမှာအရေးပါတဲ့ဒီဒေတာအပေါ်ထရမ့်အစိုးရရဲ့ခိုင်မာတဲ့ရည်ရည်ချက်ကို50ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကထပ်လောင်းအတည်ပြုပြောဆိုပါတယ်။လူညုံရေးကိစ္စဟာအစည်းအဝေးတွေမှာဆွေးနွေးကြတဲ့အဓိကကိစ္စတစ်ခုဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ဒီဆွေးနွေးမှုတွေမှာမြောက်ကိုရီးယားနဲ့သူတို့ရဲ့လက်နက်စီမံကိန်းတွေအကြောင်းကအများစုပါ။ဝန်ကြီးပွန်ပေယိုကဥက္ကဋ္ဌကင်သဘောတူထားတဲ့အတိုင်းအဆုံးသတ်အဆင့်အပြည့်အဝအတည်ပြုနိုင်တဲ့နျူကလ িয়ার ကင်းရှင်းသော DBRK ဖြစ်လာရေးတန်တမာရေးနဲ့စီးပွားရေး PR တွေဆက်ပေးသွားဖို့အရေးကြီးတယ်ဆိုတာကျွန်တော်အလေးထားထောက်ပြပါတယ်လို့ပြောပါတယ်။ဒါဟာအမေရိကန်လုံခြုံရေးရှိမှန်းချက်တခုတည်းမဟုတ်ဘူးဆိုတာသတိရတင်ပါတယ်။နျူကလ িয়ার ကင်းနဲ့မြောက်ကိုရီးယားဖြစ်လာရေးဟာသူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာအာဆီယံထဲကကျွန်တော်တို့လက်တွဲပေါ်တွေနဲ့မဟာမိတ်တွေအတွက်ရှင်းပါတယ်။တန်ခတ်ရေးယူမှုအားလုံးကိုအတိအကျလှုပ်ဆောင်ဖို့သူတို့ကိုကျွန်တော်ပန်ကြားပါတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ဖို့ရုရှားကခွင့်ပြုထားတာနဲ့မြောက်ကိုရီးယားအဲ့အလုပ်သမားတွေကိုအလုပ်လုပ်ကိုင်ခွင့်လက်မှတ်အသစ်တွေထုတ်ပေးနေတဲ့အပေါ်ဒီလုပ်ရမျိုးဟာလူမျိုးရေးကောင်စီဆုံးဖြတ်ချက် 2305 ကိုချိုးဖောက်ရကြတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ
် This is a serious issue and something that we will discuss with Moscow. We expect the Russians and all countries to abide by the UN Security Council resolution. ဒါလည်းနဲ့ကိစ္စတစ်ခု
ဖြစ်ပြီးရုရှားနဲ့ကျွန်တော်တို့ဆွေးနွေးရမယ့်ကိစ္စပါလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုရုရှားနဲ့နိုင်ငံအားလုံးကလိုက်နာပြီးတန်ခတ်အရေးယူမှုတွေကိုအကောင့်ထဲပို့ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။လုံးဝနျူကလ িয়ার ကင်းရှင်းတဲ့မြောက်ကိုရီးယားဖြစ်လာရေးဆိုတဲ့ရည်မှန်းချက်ကနေလွဲချော်စေတဲ့ဘယ်လိုချိုးဖောက်မှုမျိုးကိုမဆိုအမေရိကန်အနေနဲ့အင်မတန်အလေးနက်ထားမှဖြစ်ပါတယ
်။အင်ဒိုပစိဖိတ်ဒေသအရေးကြောင်းလုံခြုံရေးအားကောင်းဖို့လူသားစာနာမှုအကူအညီနဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုစွမ်းရည်တွေလိုတက်ဖို့နဲ့နိုင်ငံဖြတ်ကျော်ချင်းချောက်မှုတွေကိုတံပြန်တဲ့အစီအစဉ်တွေပိုကောင်းဖို့ရာဒေတာတခုလုံးမှာလူညိုရင်းဆိုင်ရာပူပေါင်းဆောင်ရွက်မှုကိုအားဖြည့်ဖို့အတွက်ရန်ပုံငွေအသစ်ဒေါ်လာတန်း300နီးပါးကိုအမေရိကန်ကသုံးစွဲမယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီလုပ်ငန်းတွေနဲ့လူညိုရေးပိုင်းအဓိကအရေးပါတဲ့တခြားကိစ္စရပ်တွေမှာတိုးတက်မှုရဖို့ဟာလွတ်လပ်ပြီးလမ်းပွင့်တဲ့အင်ဒိုပစိဖိတ်ဒေတာတခုဖြစ်လာရေးအထူးအရေးပါပါတယ်။ဒီကြိုးပမ်းမှုရဲ့ဘိုးချက်မှာအာဆီယံဆက်ရှိသွားပါမယ်။လွတ်လပ်တဲ့အင်ဒိုပစိဖိတ်ဒေတာဆိုတာကန့်သတ်မှုတစ်စုံတစ်ရာမရှိဘဲနိုင်ငံသားတိုင်းသူတို့ရဲ့အခြေခံအခွင့်အရေးတွေကိုအသုံးပြုနိုင်တဲ့ဒေတာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။တရရှိမြကုနာဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်လားဖြစ်ပြီးတော့ VO ရဲ့အပေါ်မဟုတ်ဘူးဆိုတာကိုအသိပေးလိုပါတယ်ခင်ဗျာ။ယူအေမြန်မာပိုင်းကဗုဒ္ဓဘာသာနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ပြီးတော့တန်လှည့်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးပါလိမ့်မယ
်။ပြည်ထောင်နိုင်ငံမှာလမ်းသွားလမ်းလာတွေနဲ့စပင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံအပြင်ဘက်ကအတားအဆီးတွေကိုပါဝင်တိုက်ခဲ့တယ်လို့တန်တရားရှိခိုင်ရသူအမျိုးသားတဦးကိုလန်ဒန်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲဒီတိုက်ခတ်မှုကြောင့်လူ3ဦးဒဏ်ရာရသွားတယ်လို့ဆိုပါတယ်။အဲဒီတိုက်ခတ်ခဲ့တဲ့ကားထဲမှာတခြားသူတူတယောက်မှလိုက်ပါလာခြင်းမရှိသလိုတခြားလက်နက်တွေလည်းမတွေ့ရဘူးလို့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်သူဟာအသက်30နှစ်ပါရှိသူအမျိုးသားတဦးဖြစ်တယ်လို့ဆိုပါတယ်။အီတလီနိုင်ငံမြောက်ပိုင်းဂျီနိုဝါစိတ်ကမ်းမြို့အဝေးပြေးလမ်းပေါ်ကမော်ရန်ဒီတရာဟာအင်္ဂါနေ့ကပြင်ထန်တဲ့မုန်တိုင်းတံကြောင့်ပြိုကျခဲ့တဲ့အတွက်အပျက်စီးတွေအောက်ပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့အီတလီကယ်ဆယ်ရေးတပ်ဖွဲ့တွေကညလုံးပေါင်းရှာဖွေနေကြပါတယ်။ဒီတရာပြိုကျမှုကြောင့်သေဆုံးသူ35ယောက်ထိရှိနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာကျပ်ငွေတန်ဖိုးသီးသာသာကျဆင်းနေတဲ့အချိန်မှာပဲဗဟိုဘဏ်ကနေ့စဉ်နိုင်ငံခြားငွေလဲလုံးတက်မှတ်ပေးနေတဲ့အစဉ်အလာကိုမနေ့အင်္ဂါနေ့ကရုပ်သိမ်းလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်တဲ့နေရာမှာဗဟိုဘဏ်ကတက်မှတ်ပေးထားတဲ့နေ့စဉ်နှုန်းတဲ့3.800ခန်းနှုန်းနဲ့ကျော်ပြီးဒါမှမဟုတ်နှိမ့်ချပြီးမလဲရဆိုတဲ့ကန့်သက်ချက်ကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒီကိစ္စကိုဗဟိုဘဏ်ကကြောင်းဝင်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုနေကြချိန်မှာဗဟိုဘဏ်ကငွေလဲလုံးတက်မှတ်ပေးနိုင်မှုကိုအခုလိုရုပ်သိမ်းလိုက်တဲ့လို့ရဟာစီးပွားရေးပညာရှင်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်အားသင့်စရာဖြစ်သွားစေခဲ့ပါတယ်။ဒီကနေ့ဩဂုတ်လ15ရက်နေ့ဟာအိန္ဒိယနိုင်ငံရဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်ပြီးအိန္ဒိယအစိုးရကလွတ်လပ်ရေးနေ့မတိုင်ခင်ကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်နိမိတ်တစ်လျှောက်လုံခြုံရေးတွေကိုတိုးမြှင့်ချထားကြောင်းအိန္ဒိယလာရတဲ့သတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယမြန်မာနယ်စပ်တစ်လျှောက်အာတန်ရိုင်ဖယ်တပ်တွေကိုချထားပြီးဖြစ်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာတော့ BSF လို့ခေါ်တဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကိုချထားပါတယ
်။အဲဒါကတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာခဲ့တာဖြစ်ပါတယ်။ခုနှစ်ပိုင်းအစည်းအဝေးထုတ်လွှင့်မှုကကိုညံဝဲအောင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာက ဒါရစမစ်ဖြစ်ပါတယ် VA ရဲ့မနေ့ပိုင်းမြန်မာပါတာအစီအစဉ်ဒီကိုမြန်မာစံတော်ဒီမိနစ်6နာရီကနေ9နာရီထိလိုင်းနိုမီနာ32 40 48တို့ကနေပြီးတော့ထုတ်လင်းပေးကြတာဖြစ်ပါတယ် VA ဝင်နာဆင်တဲ့အတွက်ကျေးဇူးများအများကြီးတင်ပါတယ်ကျွန်တော်ကြောင်းလွှဲမှာ
This program has come to you from the Voice of America, Washington.